Welcome to the Voice of America in Burmese.
mingla shi de mnan khin phit cha ba si shin american diang su washington dc ga ni 2015 khu ne january la 26 ye tanin la ni mnan khin voa season 2 ko myama san daw chain minute 6 na yi ga ni 9 na yi thi line no meter 3240 ne 48 daw ga ni dai yai thau lwin pe ni ba bi shin ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆံမှုပြီပါအခုမနေ့နိုင်ငံတကာသတင်းတွေကိုတော့ခင်မျိုးသက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။ထူးခြားတဲ့သတင်းတွေကတော့ Boko Haram စစ်သွေးကြတွေကိုတိုက်ထုတ်ဖို့အတွက်နိုင်ဂျီးရီးယားစစ်တပ်ကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ပံ့သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်။အီဂျစ်နိုင်ငံမှာတော့2011ခုနှစ်ကလူလူအုံကြွမှုနှစ်ပတ်လည်အခမ်းအနားတနင်္ဂနွေနေ့ကပြုလုပ်ခဲ့ရမှာရဲနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပြီးတော့လူ15ယောက်သေဆုံးသွားပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေဒီမှာဆိုရင်တော့အမေရိကန်ပြည်ထောင်စုမှာမကြာခင်နိုင်ပိုင်းတွင်စတော့မယ်မဲဆက်ကြဝလာပြိုင်ပွဲနောက်ဆုံးအဆင့်အခြေအနေတွေနဲ့အတူနိုင်ငံတကာသတင်းလွှာမှာတော့အိန္ဒိယနဲ့အမေရိကန်ဆက်ဆံမှုကိုပုံစံအသစ်ပြောင်းမယ်ဆိုတဲ့သမ္မတအိုဘားမားရဲ့အိန္ဒိယခီးစဉ်ဒီအကြောင်းတွေပြင်အပတ်စဉ်ကဏ္ဍမှာဆိုရင
်ကျွန်တော်ဒီအခုဒီကူးပြောင်းကာလမှာပေါ့နော်ပြောမယ်ဆိုရင်ထိုက်တင်တဲ့လောက်ကျွန်တော်တို့ဖြည့်ရှင်းခဲရတာတွေပေါ့နော်ဟိုအောင်မြင်သွားတာတွေရှိတာပေါ့ဥမာတောင်ကြီးဖက်မှာပေါ့နော
်စစ်တပ်တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့အခြေအနေတွေနဲ့တိုင်းရင်းသားတွေရဲ့ဆုံးရှုံးနေရတဲ့အခွင့်အရေးတွေပေါ်ဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်မှာအပြည့်အစုံနားဆင်ကြရပါမယ်ရှင်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအစီအစဉ်တွေကိုလက်မပေးခင်မှာတော့အရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုဟာဘိုကိုဟာရမ်စစ်သွေးကြွတွေကိုတိုက်ထုတ်ဖို့အတွက်နိုင်ဂျီးရီးယားစစ်တပ်ကိုဆက်လက်ပြီးတော့ထောက်ပံ့ပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။နိုင်ဂျီးရီးယားစစ်တပ်ကဘိုကိုဟာရမ်စစ်သွေးကြွတွေကိုဘော်နော်ပီနယ်ရဲ့မြို့တော်မိုက်ဒူဂူရီစင်ဂျေဘုံကနေတိုက်ထုတ်လိုက်ပြီးတော့မကြာခင်တနင်္ဂနွေနေ့မှာလော့ဂိုစ်မြို့ကိုဝန်ကြီးကယ်ရီရောက်ရှိသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဘိုကိုဟာရမ်အပါအဝင်အကြမ်းဖက်အစွန်းရောက်အုပ်စုတွေကိုတိုက်ထုတ်ပစ်နေတဲ့နိုင်ဂျီးရီးယားပြည်သူတွေကိုအားပေးဖို့သမ္မတဥပမာရဲ့တိုက်တွန်းမှုနဲ့သူရောက်လာခဲ့တာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။မစ္စတာကယ်ရီဟာဖေဖော်ဝါရီလ14ရက်နေ့မှာပြုလုပ်မဲ့ရွေးကောက်ပွဲမှာရှင်ပြိုင်ကျမဲ့နိုင်ဂျီးရီးယားနိုင်ငံရဲ့သမ္မတလောင်း2ဦးနဲ့တွေ့ဆုံခဲ့ပါတယ်။လက်ရှိသမ္မတဖြစ်တဲ့ဂုဒ်လတ်ဂျွန်နသန်နဲ့အတိုက်ခံခေါင်းဆောင်ဖြစ်တဲ့မဟာမူဒူဘူဟာရီတို့ဖြစ်ကြပါတယ်။လာမယ့်ရွေးကောက်ပွဲဟာအလွန်ရေးပါပြီးတော့ငြင်းချမ်းစွာကျင်းပဖို့လိုအပ်တဲ့အကြောင်းပွင့်လင်းမြင်သာရှိဖို့လိုကြောင်းနဲ့ရွေးကောက်ပွဲအကြမ်းဖက်မှုပြုလုပ်လာမယ်ဆိုရင်ဘယ်သူ့ကောင်မှအမေရိကန်ပြည်ထောင်စုကလက်ခံကြိုးဆိုမှာမဟုတ်တဲ့အကြောင်းမစ္စတာကယ်ရီကပြောဆိုခဲ့တယ်လို့သိရပါပါတယ်ခင်ဗျာ
။ American Indian နှစ်နိုင်ငံကြားကာလကြာရှည်စွာရှေ့မတိုးနောက်မဆွဲဖြစ်နေတဲ့ Nuclear ဆွမ်းရည်ဆိုင်ရာသဘောတူစာချုပ်နဲ့ပတ်သက်ပြီး American သမ္မတ Barack Obama နဲ့ India ဝန်ကြီးချုပ် Narendra Modi တို့နှစ်ဦးတနင်္ဂနွေနေ့မှာစတင်ဖြည့်ရှင်းနိုင်ပါပြီလို့သမ္မတ Obama ကပြောကြားလိုက်ပါတယ်။ India နိုင်ငံကို3ရက်ကြာခီးလာရောက်ခဲ့တဲ့သမ္မတ Obama ဟာအခုခီးစဉ်အတွင်းမှာပဲအိန္ဒိယနိုင်ငံလွတ်လပ်ရေးရခဲ့ပြီးတဲ့နောက်ပထမဆုံးဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲနိုင်ခဲ့တဲ့အထိမ်းအမှတ်ဖြစ်တဲ့ကျင်းပတဲ့နိုင်ငံတော်နဲ့ခန်းနာကိုပထမဆုံးချိန်အမေရိကန်သမ္မတတဦးအနေနဲ့တက်ရောက်မှာလည်းဖြစ်ပါတယ်။2008ခုနှစ်ခရက်ကအမေရိကန်ပြည်ထောင်စုကအရက်ဖက်သုံးနျူကလ িয়ার နည်းပညာတွေကိုဖြန့်ဝေပေးဖို့အိန္ဒိယနဲ့သဘောတူစာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့တကယ်လို့မတော်တဆဖြစ်မှုတစ်စုံတရာကျုံလာရင်နျူကလ িয়ার နည်းပညာသုံးပစ္စည်းဖြန့်ဖြူးဆောက်လုပ်တဲ့ကုမ္ပဏီတွေကနေအာမခံပေးဖို့အတွက်အိန္ဒိယနိုင်ငံရဲ့ဥပဒေကချက်မှတ်ထားတာမို့ဒါကိုအကောင့်ထဲပို့ဖို့အတွက်ကြံ့ကြံ့နေခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့မှာတော့အာမခံချေဒေါ်လာတန်ပေါင်းများစွာကိုနှစ်နိုင်ငံပူးတွဲချက်မှတ်နိုင်ခဲ့တာမို့ဒါဟာအိန္ဒိယနိုင်ငံရဲ့ဥပဒေတွေကိုအတင်းပြင်ခိုင်းစရာမလိုတော့တဲ့အတွက်နှစ်ဖက်သဘောတူညီမှုရခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေကိုတော့အခုထိတော့မသိရသေးပါဘူး။ဒါပေမဲ့အခုတနင်္ဂနွေနေ့မှာရရှိလိုက်တဲ့သဘောတူညီမှုဟာနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုအတွက်အတူလက်တွဲလှုပ်ဆောင်နိုင်တယ်ဆိုတာကိုပြသလိုက်တာမို့ဒါကအရေးပါတဲ့ခြေလှမ်းတရလို့သမ္မတအိုဘားမားကသတ်မှတ်ခဲ့ပါတယ
်။အီဂျစ်နိုင်ငံမှာသမ္မတဟော့စနီမူဘာရက်ပြုတ်ကျသွားစေခဲ့ပြီးလူတွေတေဆုံးရတဲ့ဖြစ်ခဲ့တဲ့2011ခုနှစ်လူမှုအုံကြွမှုနှစ်ပတ်လည်အခမ်းအနားတနင်္ဂနွေနေ့ကပြုလုပ်ခဲ့ရမှာရဲတွေနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားပြီးတော့လူ15ယောက်အနည်းဆုံးတေဆုံးသွားခဲ့ပါတယ်။ကယ်ရိုမြို့နဲ့တခြားမြို့ကြီးနှစ်မြို့တို့မှာကျင်းပတဲ့အထိမ်းအမှတ်အခမ်းအနားတွေမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားအပြန်အလှန်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးလူတွေဒါဇင်နဲ့ချီပြီးတော့လည်းဒဏ်ရာရရှိသွားတယ်လို့ဆိုပါတယ်။အများဆုံးထိခိုက်မှုဖြစ်ပွားတဲ့နေရာကတော့ကယ်ရိုမြို့ကမတရီယာအရက်မှာဖြစ်ပြီးတော့အဲ့ဒီရက်ဟာမတရားအသင်းဖြစ်တတ်မှတ်ထားတဲ့မွတ်စလင်ညီကိုတို့များအဖွဲ့ရဲ့အမာခံနေမြေဖြစ်ပါတယ်။တိုက်ခိုက်မှုတွေကစနေနေ့က ကတဲ့ကစပြီးတော့ဖြစ်နေကြတာပါ2012ခုနှစ်ဇန်နဝါရီလ25ရက်နေ့ကကြာဆုံးခဲ့တဲ့သူတွေကိုတဟီရာရင်ပြင်မှာဂုံပြုတ်တော့ရောက်ခဲ့သူတွေကိုရဲကစတင်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်မိနစ်တုန်းကလည်းနှစ်ပတ်လည်အထိမ့်မှတ်ပွဲပြုလို့စင်မှာလူတွေတော်တော်များများသေဆုံးခဲ့ရပါတယ
်ခရစ်အစိုးရကိုငွေကြေးဆိုင်ရာအကန့်အသတ်တွေလုပ်ဖို့အတွက်EU ကထပ်တလဲလဲတောင်းဆိုနေကြမှာပဲဂရိနိုင်ငံကအခုကျင်းပတဲ့ရွေးကောက်ပွဲမှာရှေ့ဆုံးကပြေးနေသူကတော့ဂရိနိုင်ငံရဲ့ချိုးချံချွေတားကြီးအစီအစဉ်တွေကိုဆန့်ကျင်တဲ့လက်ဝဲရင်းဆိုင်ရီဇာပါတီနဲ့ပါတီခေါင်းဆောင်အလက်ဆစ်ဆီပရတ်စ်တို့ဖြစ်ပါတယ်တင်းနင်းရင်းနဲ့ညကနဦးမဲရေးတွက်မှုတွေအရဆီရီဇာပါတီကမဲရေးတွက်35ရာနှုန်းလောက်ရနေတာမို့29ရာနှုန်းပဲရသေးတဲ့လက်ရှိဝန်ကြီးချုပ်အန်တိုနီဆမ်မရပ်စ်ဦးဆောင်တဲ့ရှေးယိုးဆွဲဝါဒီတွေကြီးဆိုတဲ့ New Democracy Party ကိုအသာစီးရရှိနေတာဖြစ်ပါတယ်။တရားဝင်ခန့်မှန်းမှုတွေအရမဲအလုံးရေးတွက်ပြီးသွားရင်အခုတည်းပိုးပြီးမဲအရေးတွက်ကွာသွားနိုင်ခြင်းရှိနေပါတယ်။တကယ်လို့မဲအလုံးရေးတွက်ပြီးထုတ်ပြန်ခြင်းနဲ့အတည်ပြုနိုင်ပြီးဆိုရင်တော့အသက်40ပဲရှိသေးတဲ့ Cyprus ဟာဂရိနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာတယ်မှာမို့သူဟာနှစ်ပေါင်း150အတွင်းအသက်အငယ်ဆုံးဝန်ကြီးချုပ်တဦးဖြစ်လာတော့မှာပ
ါ UAB ရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကတင်းနာနေမနှခင်နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ် IS အဖွဲ့ကပြန်ပြီးဆွေးထားတာခံခဲ့ရတဲ့ဂျပန်နိုင်ငံသားတဦးကိုဂုံးဖြတ်တတ်လိုက်တဲ့လောက်ရဟာတရားလွန်ပြီးတော့လက်ခံနေစရာလုံးဝမရှိတဲ့လောက်ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့က NHK သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာဂျပန်နိုင်ငံဟာအကြမ်းဖက်ဝါဒကိုဘယ်တော့မှအလျှော့ပေးမှာမဟုတ်ဘူးလို့ပြောလိုက်ပြီးကြံရှိနေသေးတဲ့နောက်ထပ်ဂျပန်နိုင်ငံသားဒဇာဂန်တဦးဖြစ်တဲ့သတင်းတော့ကန်ဂျီဂိုတိုကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။အဖမ်းခံထားရသူနှစ်ဦးတွေကသတင်းတော့ကန်ဂျီဂိုတိုကသူနဲ့တူအဖမ်းခံထားရတဲ့ဟာရူနာယူကာဝါခေါင်းဖြတ်တတ်ထားတယ်လို့ထင်ရတဲ့ဓာတ်ပုံကိုကန်ပြီးတော့ရိုက်ကူးထားတဲ့ဗီဒီယိုထွက်လာပြီးနောက်တစ်ရက်မှာအခုလိုမစ္စတာအာဘေကပြောဆိုလိုက်တာပါဗီဒီယိုထဲမှာသတင်းတော့ဂိုတိုကပြောထားတာဆိုတော့အင်္ဂလိပ်စကားပြောတဲ့ကိုအာရဗ်ဘာသာစကားနဲ့စာတန်းထိုးပြီးတော့ပြထားပါတယ်အဲ့ပြောထားရမှာဝန်ကြီးချုပ်ရှင်စုအာဘေကိုတိုက်ရိုက်ဥတီပြီးတော့ပြောထားတာဖြစ်ပြီးယူကာဝါတည်ဆုံရတဲ့အတွက်တာဝန်ရှိတယ်ဆိုပြီးတော့ဆွဆွဲထားပါတယ်အခုတော့စစ်သွေးကြွတွေဟာငွေကိုမတောင်းတော့ဘဲအဖမ်းခံထားရတဲ့အသေးခံဘုံခွဲသူအမျိုးသမီးစာဂျီဒာအယ်ရီရှာဝီကိုပြန်လွှတ်ပေးဖို့အတွက်တောင်းဆိုထားတယ်လို့အဲ့ဒီအတန်ရှင်ကပြောထားပါတယ်စာဂျီဒါဟာဒေါ်ရနိုင်ငံမှာအချင်းကြနေတာပါအခုလိုဂျပန်နိုင်ငံသားတူတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်ရတဲ့အကြောင်းအိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကတနင်္ဂနွေနေ့မှာမစ္စတာအာဘေထံကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ပြောဆိုခဲ့တယ်လို့ဆိုပါတယ်ယီမင်နိုင်ငံမှာတော့နိုင်ငံရေးမတည်မငြိမ်ဖြစ်နေပေမဲ့အမေရိကန်နိုင်ငံရဲ့ယီမင်နိုင်ငံအတွင်းအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေတယ်လို့လည်းမစ္စတာအိုဘားမားကပြောဆိုပါတယ်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဒေသမှာမွတ်စလင်သဘုံတွင်နဲ့ရဲတွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူပေါင်း30တဲ့မနဲ့သေဆုံးခဲ့ရပါတယ်။အဲ့ဒီဒေသမှာပြီးခဲ့တဲ့နှစ်ကပဲဖိလစ်ပိုင်အစိုးရနဲ့သဘုံတွေကြားကာလကြာရှည်စွာကြိုးပမ်းခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ဖြစ်ပွားတဲ့တိုက်ခိုက်မှုကတော့ MILF မိုရွန်အစ္စလမ်လွတ်မြောက်ရေးတပ်ဦးကတိုက်ခိုက်ရေးသမားတွေနဲ့ရဲတွေထိတိုက်တွေ့ဆုံပြီးမှဖြစ်ပွားခဲ့တာပါ။ရဲဘက်ကဒဏ်ရာရသူပုံများခဲ့တယ်လို့ဒေသတာဝန်ခံတွေကပြောပါတယ်။အပြစ်ခတ်ရစေးစောင့်ကြည့်သူတွေကနှစ်ဖက်တပ်တွေကြဝင်ရောက်ဖြန့်ပြပြီးအခြေအနေကိုထိမ့်သိမ့်ပေးနိုင်ခဲ့တာဖြစ်ပါတယ်။ရဲတွေဘက်ကအကြမ်းဖက်သမားလိုတန်လျက်ရှိသူကိုလိုက်လံရှာဖွေခဲ့ကြတာဖြစ်ပြီးအပြစ်ခတ်ရစေးကော်မတီကြီးကြပ်တဲ့ဒေသတွေတွားရောက်ရှာဖွေဖို့အတွက်မလုံနိုင်ခဲ့ဘူးလို့တာဝန်ခံတွေကပြောပါတယ်
။ဗဟုအာဖရိကသမရနိုင်ငံရဲ့လူငယ်ရေးရာနဲ့အားကစားဝန်ကြီးကိုမြို့တော်ဘန်ကွီမှာတနတ်သမားတွေကပြန်ပြီးဆွဲသွားပါတယ်။အာမဲဆာယူဟာတနင်္ဂနွေနေ့ဖျားရှိခိုးကြောင်းကနေသူ့အိမ်ကိုအပြန်မှာအငှားကားတစ်စီးနဲ့ရောက်လာတဲ့တနတ်သမားတွေကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်။တနင်္ဂနွေရတနတ်သမားတွေဟာဘလတ်ကာခရစ်စတန်စန့်ကျင်ရေးစစ်တပ်ရဲ့အုပ်စုဝင်တွေဖြစ်တယ်လို့ယုံကြည်ရကြောင်းဖော်ပြကြပါတယ်။တနတ်သမားတွေဟာဝင်းကြီးကိုဖမ်းဆီးပြီးတော့သူတို့ရဲ့အခိုင်အမာခြေကုပ်ယူထားတဲ့ဘွိုင်းရာဘီအရက်ကိုထွက်ပြေးသွားခဲ့ကြပါတယ်။ဆာယူဟာသတင်းပတ်တပတ်အတွင်းမှာစုထမြောက်ထင်ရှားတဲ့ပြန်ပြေးဆွဲခံရသူဖြစ်ပါတယ်။လွန်ခဲ့တဲ့တနင်္လာနေ့ကလည်းကက်သရစ်စီဝါကုသရေးအဖွဲ့မှအလုပ်လုပ်နေတဲ့ပြင်သစ်အမျိုးသမီးတဦးနဲ့သူတို့ရဲ့ဒေသကနိုင်ငံသားတစ်ယောက်ကိုပြန်ပြေးဆွဲသွားပါတယ်။နောက်တနေ့မှာကုလသမဂ္ဂဝန်ထမ်းတဦးကိုအလားတူပြန်ပြေးဆွဲသွားပြီးတော့နောက်ပိုင်းမှာပြန်လွှတ်ပေးလိုက်ပါတယ်။
အာဖရိကအနောက်ပိုင်းဒေသမှာအီဘိုလာရောဂါဖြစ်ပွားတာကိုမြန်မြန်ဆန်ဆန်အရေးယူဆောင်ရွက်ဖို့မလုပ်နိုင်တဲ့အတွက်ဒါကာယောဂါအတွင်းထိမနိုင်သိမ့်မြတ်ဖြစ်သွားတယ်လို့ WHO ကျန်းမာရေးအဖွဲ့ကြီးကဝန်ခံလိုက်ပါတယ
်။သတင်းတွေကိုဦးစက်မိုးဝေနဲ့ဒေါက်ခင်မျိုးတက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုလှည့်ပေးပါစေ။ဒီနေ့ဟာဆိုရင်63ချိန်မြောက်မဲဆက်ကြဝလာပြိုင်ပွဲနောက်ဆုံးနေ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာကျင်းပနေတဲ့ဒီမဲဆက်ကြဝလာပြိုင်ပွဲရဲ့နောက်ဆုံးဖိုင်နယ်ကိုအမေရိကန်ဒေသစံတော်ချိန်8နာရီမှာကျင်းပတော့မှာပါ။နာရီပိုင်းသာလိုတော့တဲ့ဒီဖိုင်နယ်ပွဲစဉ်အတွက်အခုဘာတွေပြင်ဆင်နေကြသလဲ။ဒီနှစ်မဲဆက်ကြဝလာပြိုင်ပွဲရဲ့ထူးခြားချက်ကတော့ဒီပြိုင်ပွဲကိုကမ္ဘာတဝန်းကနေကြည့်ရှုနေတဲ့ပရိသတ်တွေအနေနဲ့အင်တာနက်ဆာမျက်နှာတွေပေါ်ကနေပါဝင်မဲပေးနိုင်ကြတာပဲဖြစ်ပါတယ်။ဒါတွေနဲ့ပတ်သက်ပြီးတော့မဲဆက်ကြဝလာပြိုင်ပွဲကိုတွားရောက်သတင်းယူနေတဲ့ကျမတို့ဝိုင်းတော်သူမဲအင်ဂျင်နိုင်ကိုမကြသေးခင်မိနစ်ပိုင်းအတွင်းကပဲမေးကြည့်တဲ့အချိန်မှာ
ဟုတ်ကဲ့အခုကတော့ဒီမဲဆက်ကြဝလာနောက်ဆုံးပြိုင်ပွဲမတင်ပါခင်မှာအခု red carpet ပေါ့နော်အဲ့ဒါကိုပြုလုပ်နေပါတယ် red carpet ဆိုတာကဒီမဲဆက်ကြဝလာပြိုင်ပွဲမှာဒါယူကြီးဖြစ်ဆောင်ရွက်မဲ့ကမ္ဘာနာမည်ကျော်အလူပညာရှင်တွေနောက်ပြီးတော့အားကစားသမားတွေပေါ့နော်သူတို့တွေကဒီ red carpet ကိုလာပြီးတော့မီဒီယာသမားတွေနဲ့ထိတ်ဆုံတာပေါ့နော်အဲ့ဒီပွဲကိုလုပ်နေပါတယ်နောက်တစ်ချက်ကဒီနေ့ထူးခြားချက်ကမဲဆက်ကြဝလာပြိုင်ပွဲလုပ်နေတဲ့အချိန်မှာဒီကမ္ဘာတဝန်းကနေပြီးတော့အဲ့ဒီပွဲကိုကြည့်နေတဲ့သူတွေကလူမှုကွန်ရက်ဆောင်မျက်နှာတွေဖြစ်တဲ့ Facebook, Twitter အဲ့ရနေပြီးတော့ဓာတ်ရိုက်သူတို့ကလည်းစိတ်ကြိုက်နေပြီးရွေးချယ်ခွင့်ရှိတယ်။အဲ့ဒီသူတို့ရဲ့ဓာတ်ရိုက်နေပြီးရွေးချယ်တဲ့အပေါ်မှာလေဒီမဲဆက်ကြဝလာပွဲစခုမဲ့သူကိုပေါ့နော်ဓာတ်ရိုက်ကြီးတွေစဉ်းစားပြီးတော့ရွေးချယ်မှာဖြစ်ပါတယ်။အဲ့တော့ဒီမဲဆက်ကြဝလာပွဲကိုကိုယ်တိုင်မမသိနိုင်သူတွေဒီအနေနဲ့ဒီ social media တွေကနေတစ်ဆင့်သူတို့ကိုယ်တိုင်ပါဝင်ပြီးတော့မဲပေးရွေးချယ်ခွင့်အရှိမဖြစ်ပါရဲ့ရှင
်အခုဒီ final ပွဲစဉ်မတိုင်ခင်မှာပေါ့လေအမအနေနဲ့ဒီမြန်မာနိုင်ငံကိုစားပြုပြီးဝင်ပြိုင်နေရှာထုတ်အိန္ဒြာနဲ့ရောတွေ့ပြလာရှင်သူ့ရဲ့အလားလားနောက်သူ့ရဲ့လက်ရှိပေါ့လေဒီ final ပွဲနဲ့ပတ်သက်ပြီးတော့စိတ်လှုပ်ရှားရင်ခုံတာပေါ့အနေထားဘယ်လိုတွေ့ရလဲရှင်
ဟုတ်ကဲ့ဒီမြန်မာအလားနဲ့ဖြစ်တဲ့ရှာထုတ်အိန္ဒြာကတော့ဒီမှာတော့လူစီတော်နေပါရဲ့ရှင်။ဒါပေမဲ့လည်းရှာထုတ်အိန္ဒြာကတက်လာလောက်ချိုးသွားနေတဲ့ဒီအလှမဲ့တဦးနေနေတော့ဒီဖွဲ့ပြီးပြိတ္တကအတိမတ်ပြရတော့တွေ့ရပါတယ်။အဲသူကတော့အခုဒီကြံပွဲအတွက်ကိုတက်နိုင်ဆုံးဖြစ်အောင်ကိုဆောင်ရွက်မယ်လို့တော့ပြောပါတယ်။နောက်ပြီးတော့အခုဒီနေ့နောက်ဆုံးကြံပွဲမှာရမယ်ပေါ့နော်ဆက်တူရမယ်သူတွေကြီးနေတာတော့အဲဒီမီဆွဲလာလို့နောက်ပြီး Miss USA တို့နောက်အခြားနေမှာဆိုရင် Miss Philippines လို့ပေါ့နော်သူတို့တွေကတော့နည်းနည်းညမဲထွက်နေပါရဲ့ရှင်
မဲဆက်ကြဝလာပြိုင်ပွဲကိုတွားရောက်သတင်းယူနေတဲ့မဲအင်ဂျင်နိုင်ပြောပြခဲ့တာဖြစ်ပါတယ်။အခုနိုင်ငံတကာသတင်းလွှာတပုတ်ဖြစ်တဲ့အိန္ဒိယအမေရိကန်ဆက်ဆံရေးအခြေအနေကိုပြောပါအောင်မယ်။အိန္ဒိယအမေရိကန်နှစ်နိုင်ငံဆက်ဆံမှုအဆင့်ကိုအစ်စ်ပြောင်းလဲပြစ်မယ်လို့ကတိပေးရင်းလာရောက်ခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်ကိုတနင်္ဂနွေနေ့ကရောက်ရှိသွားခဲ့ပါပြီ။သူ့ရဲ့ထူးခြားတဲ့ဒီခီးစဉ်အတွင်းသမ္မတအိုဘားမားနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာရာသီဥတုပြောင်းလဲမှုအပါအဝင်အရက်ဖတ်သုံးနျူကလ িয়ার ကိစ္စတွေမှာပူးပေါင်းဆောင်ရွက်ရေးစတဲ့ကိစ္စရဲ့တော်တော်များများကိုလည်းထက်ထဲဝင်ဝင်လက်တွဲလှုပ်ဆောင်သွားကြဖို့အတွက်တန်ဓိဋ္ဌန်ပြုခဲ့ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်အရူပန်ဒီကနယူးဒယ်လီမြို့ကနေသတင်းပေးပို့ထားပါတယ်ရှင်။ကိုညံဝင်းအောင်ကဆက်ပြောပြပါမယ်
။အိန္ဒိယနိုင်ငံကိုရောက်လာတဲ့သမ္မတအိုဘားမားနဲ့သမ္မတဂရောမီချယ်ရူကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့ရဲ့တန်တမန်ထုံးစံကိုကြော်လွန်ပြီးလီယင်ပေါ်ကဆင်စင်ချင်းနှွေးထွေးစွာကြိုဆိုခဲ့ပါတယ်။သမ္မတအိုဘားမားကိုဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုခဲ့ပြီးနှစ်ဖက်ခေါင်းဆောင်တွေဆွေးနွေးပွဲမစခင်အိုဘားမားကမဟာဒမဂန္ဒီရဲ့ဂူဘိတ်မှန်ကိုတွားရောက်လွမ်းသူပန်းခွေချခဲ့ပါတယ်။အမေရိကန်သမ္မတတဦးရဲ့အခုခီးစဉ်ဟာအမေရိကန်အိန္ဒိယဆက်ဆံရေးအရင်လိုပြန်ကောင်းအောင်လုပ်လို့တဲ့သဘောလို့အမေရိကန်သမ္မတအိမ်ဘီရိုကမှတ်ယူပါတယ်။အရက်ဘက်သုံးနျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့ဆယ်စုနှစ်ကြာနှစ်နိုင်ငံကြားလက်တွဲလို့ဆောင်ခဲ့တဲ့ကိစ္စတွေမှာအခက်အခဲတွေကိုကြော်လွန်ပြီးတိုးတက်မှုတွေရရှိခဲ့ကြောင်းနဲ့အိန္ဒိယရဲ့နျူကလ িয়ার ကိစ္စတွေကိုနောက်မှခြေရာခံတည်ခွင့်ရလိမ့်မယ်လို့သမ္မတအိုဘားမားကကြေညာသွားပါတယ
် Today we achieved a breakthrough understanding on two issues that were holding up our ability to advance our civil nuclear cooperation and were
ကိစ္စရနှစ်ခုမှာအခက်အခဲတွေကိုကြော်လွန်နိုင်တဲ့အောင်မြင်မှုကိုကျွန်တော်တို့ဒီကနေ့ရခဲ့ပါပြီအဲ့ဒါကအရက်ဖက်ဆိုင်ရာနျူကလ িয়ার ပူးပေါင်းဆောင်ရွက်ရေးမှာတိုးတက်အောင်လုပ်နိုင်တဲ့ကျွန်တော်တို့ရဲ့အရည်အသွေးတွေပြခဲ့တယ်လို့
ပြည်မြောက်အကောင်အထည်ပေါ်လာတဲ့အထိတာဝန်ခံလှုပ်ဆောင်သွားမယ်ဆိုတဲ့ကိစ္စတွေပဲဖြစ်ပါတယ်ဒီချက်ကအရေးကြီးတဲ့အဆင့်ဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်နိုင်မှုကျွန်တော်တို့ပူးပေါင်းလှုပ်ဆောင်နိုင်တယ်ဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်
But there is pressure when we think about the future generations and what kind of world we're going to give them.
Now, မျိုးဆက်တွေအတွက်ထက်တွေ့မယ်ဆိုရင်သူတို့ကိုဘယ်လိုကဘာမျိုးမှနေစေခြင်းတည်းလဲဆိုတဲ့အကြောင်းတွေးမိမယ်ဆိုရင်တော့ကျွန်တော်တို့ပေါ်PR တွေရှိလာမှာပါ ရာသီဥတုဖောက်ပြန်ပြောင်းလဲနေတာကိုကPR ပေးမှုတရက်ပါပဲလို့သူကပြောသွားတာပါ။အိုဘားမားနဲ့မိုဒီတို့ရဲ့သတင်းစာရှင်းလင်းပွဲဟာပုဂ္ဂိုလ်ယင်းနှီးမှုတွေနဲ့အဆုံးတတ်ခဲ့ပါတယ်။လွန်ခဲ့တဲ့လီလာနောက်တုန်းကဝါရှင်တန်DCကိုအလဲလာဖို့ဖိတ်ကြားခံခဲ့ရတဲ့ဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်တွေကြောင့်လဲအခုလိုပုဂ္ဂိုလ်ယင်းနှီးစပ်မှုတွေကိုမြင်နေရတာဖြစ်ပါတယ်။သတင်းသမားတွ
ကိုညဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုအလှည့်ပေးပါရစေရှင်နယူးယောက်မြို့မှာကျင်းပခဲ့တဲ့တိုင်းရင်းသားလူမျိုးစုများဆိုင်ရာညီလာခံကိုတက်ရောက်လာတဲ့တိုင်းရင်းသားလူမျိုးစုများဒီမိုကရေစီအဖွဲ့ကပအို့လူငယ်ခွန်ခမ်းကောင်ကိုကိုသားညုံကတီးတန့်တွေ့ဆုံမေးမြန်းခဲ့တာကိုနားဆင်ရပါမယ်ရှင်
ကောင်အခုဗီဒီယိုလာပြီးတော့ဖြည့်ကြပြီးတာကျေးဇူးအများကြီးတင်ပါတယ
်
ကျွန်တော်အရင်ဆုံးမေးချင်တာခွန်ခမ်းကောင်ကအခုတောင်ကြီးခြေဆိုင်ပေါ့ပို့လူငယ်ဖွဲ့ဒီမိုဆိုပြီးတော့ပြီးပြီးတော့ဆောင်ရွက်နေရဆိုတော့ဒီအဖွဲ့အစည်းကအဓိကလူငယ်တွေနဲ့ပတ်သက်လို့ဘယ်လိုရွေးချက်ထားပြီးလုပ်နေရလဲ
အော်ဟုတ်ကဲ့ကျွန်တော်တို့ဒီဒီမိုအဖွဲ့ကိုပေါ့နော်ဒီပို့လူငယ်အဖွဲ့ကိုကျွန်တော်တို့ကဒီ2011မှာကျွန်တော်စပြီးဖွဲ့ခဲ့တာပေါ့နော်ဆိုတော့အဲ့လိုဖွဲ့ပြီးမှကျွန်တော်တို့ရဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ကျွန်တော်တို့ဒီတိုင်းသားလူငယ်တွေအတန်တွေကိုကျွန်တော်တို့ကပြောမယ်ဆိုရင်ဟောပါတော့ကဘာမှမပြောနဲ့ပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာအတွက်တော်မှာကျွန်တော်တို့ကဟိုတိတ်ပြီးတော့မှလူတွေကမတိကြဘူးဖြစ်နေတယ်နောက်တစ်ခုကကျွန်တော်ကဟိုဘာရွယ်ချက်နဲ့လဲဆိုတော့ကျွန်တော်တိုင်းသားမှာကြုံတွေ့နေရတဲ့ကျွန်တော်တို့အခက်အခဲတွေအများကြီးရှိတယ်ဥပမာကျွန်တော်နိုင်ငံရေးအရာတော်လကောင်ကျွန်တော်နောက်ကျအကြံနေတဲ့ကိစ္စတွေအများကြီးရှိတာပေါ့နော်ကျွန်တော်ရဲ့ဒီခွင့်ရေးတွေပေါ့ဒါတွေကိုကျွန်တော်တို့ကဒီလူခွင့်ရေးတွေကိုကျွန်တော်တို့ကဒီမြစ်တင်ချင်တာလဲပါတယ်ဘာလို့လဲဆိုတော့ကျွန်တော်အခုဒီခစ်ပြောင်းစနစ်ပြောင်းကာလမှာပေါ့နော်ကျွန်တော်တိုင်းသားလူငယ်တွေအနေနဲ့တိုင်းသားလူမျိုးတွေနဲ့ပေါ့နော်အမှကျွန်တော်လူငယ်တွေအနေနဲ့ကျွန်တော်တို့ဒီပြန်ပြီးတော့မှကိုယ့်ရဲ့အခွင့်အရေးတွေကိုပေါ့ရတင်ရထိုက်တဲ့အခွင့်အရေးတွေကိုကျွန်တော်တို့ပြန်ပြီးဖော်ထုတ်ခြင်းတဲ့ရည်ရွယ်ချက်တွေပါတာပေါ့နော်အဲကြောင့်မို့ကျွန်တော်တို့ကဒီမိုဆိုတဲ့ဒီပိုးလူငယ်အဖွဲ့ကိုကျွန်တော်တို့ကဖော်ရခြင်းဖြစ်တော့ပေါ့ဗျာ
အခုဒီအရက်ဖက်လူအဖွဲ့စည်းတွေကပြောမယ်ဆိုရင်အခုပြောင်းလဲကာလမှာရန်ကုန်မန္တလေးတော်များများတွေ့ရတယ်လှုပ်ရှားနိုင်ငံရှိတယ်အခုတောင်ကြီးလိုတိုင်းသားဒေသတွေမှာလှုပ်ရှားတဲ့အခါမှာအခက်အခဲရှိလားအဟန့်တားရှိလားဘာတွေစဉ်းကြောချက်ရှိလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီဟွာပေါ့နော်ဒီရန်ကုန်တွေထက်ဆိုင်တော့ကျွန်တော်တို့ဒီဥမာပေါ့နော်ဒီရှမ်းပြည်ဖက်မှာတော့ကျွန်တော်တို့နယ်ဒေသတွေမှာကျွန်တော်လှုပ်ရှားမှုနယ်လေးခက်တာပေါ့နယ်လေးခက်တယ်ဆိုတော့ကျွန်တော်တို့ဒီဟွာပါကျွန်တော်ဒီဟွာပေါ့နော်ကျွန်တော်တို့ဒီနယ်တွေမှာရှိတဲ့ဒီဒေတာခံတွေကိုနိုင်ကိုကကျွန်တော်တို့ဒီမှာပါပေါ့နော်ဒီအပြောင်းလဲတွေကိုကျွန်တော်တို့ကလိုက်မမီသေးဘူးလိုက်မမီသေးတော့ကျွန်တော်အကြောက်တရားတွေကကျွန်တော်တို့ဟိုပါပေါ့အရင်ထဲမှာရှိနေသေးတယ်အဲမို့ကျွန်တော်တို့ဒီပါလာအောင်လက်သွဲတဲ့အခါမျိုးတွေမှာကျွန်တော်တို့လက်သွဲရခက်တယ်ပြီးတော့မှတချို့ကျွန်တော်တို့ဒီဟိုပါပေါ့ဒီတန်တရာဒီအာနာပိုင်တွေကပေါ့နော်ဒီအထက်ကအပြောင်းလဲတွေကိုကျွန်တော်တို့လုတ်နေတယ်ဗျာဒါမဲ့အဲ့ဒါကိုတိတ်ပြီးတော့မှနားမလည်သေးတဲ့ကျွန်တော်စနစ်ဟောင်းတွေကိုနည်းနည်းလေးခင်းသွဲနေသေးတဲ့ဟုတ်ပါတော့ဒီအာနာပိုင်တချို့တွေကိုတွေ့နေရတာပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့ဒီလှုပ်ရှားမှုမှာတော့အခက်အခဲတွေအများကြီးရှိတာပေါ့ဒါပေမဲ့လည်းဘယ်လိုဖြစ်ပေါ့ကျွန်တော်တို့တို့ ਨੇ ညှိနှိုင်းရင်တော့ရတယ်နဲ့အနေထားမျိုးတွေမှာလည်းကျွန်တော်တို့တချို့တွေတွေ့ရတာရှိတာ
ပေါ့ဆိုတော့ဒီကလှုပ်ခွင့်ကတော့ရနေတာပေါ့နော
်ဒါပေ
မဲ့တစ်ဖက်ကအခုလှုပ်တဲ့အချိန်မှာလူခွင့်အခြေအနေနဲ့ပတ်သက်လို့လည်းဆောင်ရွက်နေတဲ့ဆိုတော့ဒီလူခွင့်နဲ့ပတ်သက်လို့ဘယ်လောက်ထိလှုပ်ခွင့်ရလဲဒေတာတွေမှာ
ဟုတ်ကဲ့ကျွန်တော်ဒီလူအခွင့်ရေးနဲ့ပတ်သက်လာရင်တော့ကျွန်တော်တို့ဒီ data မှာပေါ့နော်ကျွန်တော်ဒီတိအချက်အနေနဲ့ကျွန်တော်ဘာလုပ်လဲဆိုတော့ဒီလူအခွင့်ရေးပေါ့အမြင်ဖွင့်တင်သားတွေကိုကျွန်တော်တို့ပေးပေးတယ်အဲ့လိုတို့ကနားလည်လာပြီဆိုမှကျွန်တော်တို့ဒီ data တွေမှာကြုံတွေ့နေရတဲ့ဒီလူအခွင့်ရေးဆိုင်ရာပြဿနာရပ်တွေကိုပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာလုပ်လဲဆိုတော့ဒီဟိုပါပေါ့ရွာသားနဲ့စုပေါင်းပြီးတော့မှတို့ဖြစ်ချင်တဲ့စံတာပေါ့ through Luchene Ponsamuli, Gujanora, Balupe, Jahani, the Saint Janora, Tessanya, the CEO Janora, Piamiroma, Timbia Pide, Uma Janora, the Omalemi, Tinghanagisa Muri Swim, no, Janora, the Tamra CEO, Damle Tessanya, Janoru, the Presitari, Diliami Commission, the CEO Janora, Sane, Piamiroma, the Saint, Timbera Muri, General, Lope, Shirabo, no.
Okay, Ero, any Amago, Balauti, Kubaga, Pishin, so I've been Hanelu, Yusalo Yale, Gugala, Demavo.
Okay, jono di ku di gu piang kala ma bo no jono ro di pyo me swin bo jono ro thai tin de law jono ro phi shin kha ya ra ri bo no o aw myin twa ra ri shi da bo u ma jono ro di sha wa bo taung ji phat ma bo no jono ro di le mi tin khan ya de di u ma bya jono ro di taung ji myo the ma bae bo no jono ro di sit ta kat ni bo tin lai de ne mi ri bo pye yin jono ye ya tin lai de ne mi ri da ri wo jono ro ku nyi de kha ma pyan myo ma ya ra myo ri shi da bo no Dame the Chunia, we are Pidu, Pawimu, Anera, we are Pidu, a top the Yari, Jamalu, Genoa, or Loya and Yama, Lucia and Yama, Kedari, she ever no. Broma le Genoa, Diga Pity, Didaka, Anna Pine, we are Pupon Pawimu, Anne, and Mule, Genoa, Duyaro, the Aumin did the Laugaro, General Alauti, the Aumin Deu.
Okay, the Saturday, the Dina, Kunikisa Mijamare, Dimoni Negali, the Dina.
ပိုးယူရရင်ချင်းမှုစာပေစကားတွေနဲ့ကပတ်တယ်လို့လုံနေတော့အဲ့ဒါအခုလက်တလောကနာယူရရင်ချင်းမှုဒီရင်ချင်းမှုနဲ့ပတ်တယ်လို့စာပေရင်ချင်းမှုနဲ့ပတ်တယ်လို့လုံဆောင်နေတာတောင်ကြီးခြေဆိုင်ပေါ့အဓိကဘလူးဟာမျိုးတွေလုံနေဟုတ်ကဲ့ကျွန်တော်တို့ဒီမိုဖွဲ့စည်းအနေနဲ့ကတော့ဘောနော်ကိုဒီကိုစာပေပေါ့အဓိကကတော့ကိုစာပေတိုးတက်အောင်ပေါ့နော်ကျွန်တော်တို့အခုဆိုရင်ပါလုံနေလဲဆိုတော့ဒီတလ အဲ့ဒါကြောင့်မလို့ပေါ့နော်စာဖတ်မှုများလာအောင်ကျွန်တော်တို့ကပေါ့နော်ဒီကိုယ့်ရဲ့စာပေကိုဒီ channel လေးကိုထုတ်ပြီးတော့မှဒီမြစ်တင်လာတယ်ပေါ့နော်ဆိုတော့ channel ထုတ်နေလာတွေလဲကျွန်တော်တို့ရှိတာပေါ့စာပေတင်ကြားရဆိုတာဘယ်လိုပုံစံမျိုးလဲကျောင်းအနေနဲ့လုပ်နေရလားတင်နန်းပုံစံမျိုးဘယ်လိုပုံစံမျိုးနဲ့လုပ်နေလဲဟုတ်ကဲ့ကျွန်တော်ဒီစာပေတင်ကြားတာကျွန်တော်တို့ဒီဟိုပါပေါ့ဒီဘုန်းကြီးကျောင်းမှာပေါ့နော်ကျွန်တော်တို့ကတင်ပေးပါတယ်ဆရာဟိုဆရာတွေကိုခေါ်ပြီးတော့ပေါ့နော်ကျောင်းသားတွေဟိုကျွန်တော်တို့အမှဖိတ်တယ်ဖိတ်ပြီးတော့မှကျွန်တော်ဆယ တို့ဒီအဖွဲ့အစည်းတွေပေါ့ဥမာပိုးဆိုင်ရနေနဲ့လည်းကျွန်တော်တို့အဲ့လိုမျိုးချိတ်ဆက်ထားတာရှိတယ်ပေါ့နောက်တစ်ခုကကျွန်တော်တို့ဒီကိုယ့်ရဲ့စာပေတဲ့ယဉ်ကျေးမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီပိုးတွေမှာရှိတယ်ကျွန်တော်တို့ဟိုပါပေါ့ကျွန်တော်တို့ဗမာလိုပြောမယ်ဆိုရင်တရားဟောဆရာလို့ပြောရမှာပေါ့နော်အဲ့မှာကျွန်တော်တို့ကဒီထန်နေကတိုင်းနေနဲ့ဟိုပါပေါ့နော်ကျွန်တော်ဒီဟိုရွက်ရတဲ့ဟာလေးပေါ့ကျွန်တော်တို့နည်းလေးတော့လေးတယ်ပေါ့ဒီခေတ်လူငယ်တွေတော့တိတ်တော့ကြိုက်မှာမဟုတ်ဘူ
းဘာအတွက်လဲဒါတရားဘာအတွက်လဲတရား
ကျွန်တော်တို့အဓိကကတော့ပညာပေးအတွက်ပဲအဲ့မှာကျွန်တော်တို့ဒီဥမာပေါ့လူခွင့်ရေးနဲ့ပတ်သက်လာပြီဆိုရင်လည်းကျွန်တော်တို့ကလူခွင့်ရေးနဲ့ပတ်သက်တဲ့ဟာလေးကိုကျွန်တော်တို့ကဒီတရားဟောပုံစံမျိုးလေးပေါ့အဲ့ဒါလေးကိုကျွန်တော်တို့ကဟိုခွေလေးတွေထုတ်ပြီးတော့မှကျွန်တော်ရောင်းတာမျိုးတွေရှိတယ်ကျွန်တော်တို့ပိုးအိုးလို့ပြောမယ်ဆိုရင်တော့ကျွန်တော်တို့ငေါတက်လို့ကျွန်တော်တို့ခေါ်တာပေါ့
အပေါ်ရည်ကြည်မှုတမျိုးတမျိုးပါအဲ့တော့ကျွန်တော်နောက်တစ်ခုကဘာသာစကားနဲ့ပတ်သက်လို့ပါရင်းနှုန်းခေတ်ကာလတုန်းကတော့တခြားတိုင်းသားစာပေနဲ့ပတ်သက်လို့ကန့်သတ်မှုတွေကြုံရတယ်ကျွန်တော်တို့ကြားရတယ်သူကနဇက်ဒေတာတွေမှာမုံဆိုရင်မုံစာပေတင်ကြမှုနဲ့ပတ်သက်လို့ချိုးချောင်းနေပိတ်ခံရတာမျိုးတွေပါရှိခဲ့တယ်အဲ့တော့အခုပို့ဥဒေတာမှာအဲ့လိုမျိုးစာပေတင်ကြမှုနဲ့ပတ်သက်လို့အာနာပိုင်တွေဘက်ကဟန်တာတာရှက်တာတော့တခြားအခက်အခဲပါများရှိတယ
်ဟုတ်ကဲ့ကျွန်တော်တို့အခုကျတော့ဟိုဒီအခုပြောင်းကာလမှာမလို့လာတော့မပြောတတ်ဘူးเนาะကျွန်တော်တို့ဒီစာပေကိုယ့်ရဲ့စာပေကိုတင်ကြမှုနဲ့ပတ်သက်ပြီးအခက်အခဲတွေကျွန်တော်မရှိပါဘူးအခုဆိုရင်ကျွန်တော်တို့ကဒီနိုင်ငံတော်အစိုးရအနေတော်မှာပေါ့เนาะတရားဝင်ပေါ့ကျွန်တော်တို့ဒီကြောင်းချိန်မှာပေါ့เนาะကျွန်တော်တို့ကိုယ့်ရဲ့ဒီစာပေကိုပေါ့เนาะတင် जा ပေးဖို့ကျွန်တော်တို့ခွင့်ပြုထားတာပေါ့အခုဆိုရင်ကျွန်တော်တို့ဒီဟွာပေါ့เนาะဒီမွန်ပြည်နယ်မှာနေတူတဲ့ကျွန်တော်တို့ဆိုရင်ဒီဟွာပေါ့เนาะအဲတိုင်းသားကန္တဆိုပြီးတော့မှာတိုင်းသားရေးရာတွေကိုကျွန်တော်တို့ကဖော်ထုတ်ခွင့်ပေးထားတဲ့ဆိုတာစာမျက်နှာလေးလေးခုလေးကျွန်တော်ရထားတာလေးရှိတာပေါ့
ဒါအစိုးရကြောင်းနေ
အာဟုတ်ကဲ့ဒီအစိုးရဟုတ်ကဲ့အစိုးရကြောင်းနေမှာပဲပေါ့ကျွန်တော်တို့ဥမာဒီကိုယ့်ရဲ့စာပေဒီကိုတင် जा
နိုင်တဲ့အခွင့်အရေးပါပေါ့နော်ဒီဆိုရအကြောင်းပါပဲအခုလည်းကျွန်တော်တို့ကြားပါတယ်သူပညာရေးပေါ်စီပါရွှေနေတော့တိုင်းနာဘာသာစကားတစ်ခုကိုသင်ရေးပေါ့အဲ့တော့လောက်ကြတော့လားလာကောပအုဘာသာစကားကိုခုနပြောလို့ပအုရှိတဲ့ဒေသတွေမှာပေါ့သူဒီအစုအကြောင်းတွေဒီနိုင်ငံအဖွဲ့နဲ့အကြောင်းတွေမှာသင်ကြားနိုင်ရလားလားဘယ်လိုရှိလဲ
โอเคဒါကိုကျတော့ကျွန်တော်တို့ဒီဟိုပါပေါ့တိုင်းသားငယ်အထူးဖြစ်ကျွန်တော်ပို့အုပ်လူမျိုးတွေအသက်ကြတော့ကျွန်တော်အများကြီးလိုပါသေးတယ်ကျွန်တော်တို့ဥမာပေါ့နော်ဒီចောင်းတင်ရိုးတွေကိုကျွန်တော်တို့အများကြီးကျွန်တော်တို့ပြန်ပြီးတော့မှရေးဆွဲဖို့လိုသေးတယ်အခုလောဆိုင်ကျွန်တော်တို့တင်ရိုးတွေကဘာလဲဆိုတော့ကျွန်တော်ဒီမြန်မာဖတ်စာနေကျွန်တော်တို့ဘာသာပြန်ပြီးတော့မှတင်ရိုးလုပ်နေရတဲ့အစင်းပါပ ပြထားနိုင်အောင်တင်ကြားနိုင်အောင်ကျွန်တော်တို့ဆက်ပြီးစူးစမ်းဖို့အများကြီးလိုပါသေးတယ်အဲ့တော့ဒီမိုအဖွဲ့စည်းတစ်ခုအနေနဲ့ပဲလုပ်နေလားတခြားလူကြီးပိုင်းအဖွဲ့စည်းတွေနဲ့ကောဒီစာပေရင်ကျင်းမှုနဲ့ပတ်သက်လို့ဆက်ဆက်ပြီးလှုပ်ဆောင်လာရှိပါလားဟုတ်ကဲ့ကျွန်တော်တို့ဒီမိုအဖွဲ့အနေနဲ့ကတော့ကိုယ်ကတပိုင်းတိုင်းလောက်ပဲကျွန်တော်တို့ဒီကိုယ့်ရဲ့စာပေနဲ့ယဉ်ကျေးမှ ပါလေဆိုတော့ကျွန်တော်တို့ဒီရဟန်းတန်ဃာတွေနဲ့ပြီးတော့မှကျွန်တော်ဒီဘုရားပို့ဥစ္စာပေးနေခြင်းမှုအဖွဲ့ဆိုမှတည်တံဖွဲ့ထားတာရှိတယ်ပေါ့နော်ဒီအဲ့ဒီပို့ဥစ္စာပေးနေခြင်းမှုအဖွဲ့ကရဟန်းတန်ဃာနဲ့ပူးပေါင်းပြီးတော့မှကျွန်တော်ဒီပို့ဥရဲ့ဒီစာပေတွေကိုပေါ့နော်ကျွန်တော်မြစ်တင်ဖို့ကျွန်တော်တို့ဟိုကကျွန်တော်လှုပ်ဆောင်နေခဲ့တာပေါ့နော်တော်တော်လေးကိုကြားနေပါပြီခုန
ဒါခုနမီဒီယာဖွံ့ဖြိုးမှုစိတ်ပိုင်းအနေနဲ့ပေါ့တခြားဘာတွေများအစီအစဉ်လုပ်ထားရှိလဲပေါ့ဒါနဲ့ပတ်သက်လို့
မီဒီယာနဲ့ပတ်သက်လို့ပေါ့နော်ဟုတ်ကဲ့ကျွန်တော်ဒီမီဒီယာနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့ကဒီကိုအခုလောဆယ်ကျွန်တော်တို့ကပိုအိုးလိုမျိုးပဲကျွန်တော်တို့ကထုတ်နိုင်သေးတယ်ကျွန်တော်အကန့်တက်လေးတွေရှိရဲပြီတော့မှတလားတစ်ခေါက်ပဲကျွန်တော်ကထုတ်နိုင်သေးတယ်ကျွန်တော်တို့ကဖြစ်နိုင်ရင်ကျွန်တော်တပတ်တစ်ခေါက်ကျွန်တော်ထုတ်ချင်တယ်ပြီတော့မှကျွန်တော်တို့ကပိုအိုးဘာသာတင်မကပဲနဲ့ကျွန်တော်တို့ကပေါ့နော်ဒီဥမာဒီမြန်မာဘာသာနဲ့ပေါ့နော်ကျွန်တော်တို့ဆက်ပြီးတော့မှထုတ်ဖို့လည်းအစီအစဉ်ရှိတယ်လို့ကျွန်တော်တို့ဟောပေါ့ကိုယ့်ရဲ့ရိုးရရင်ကျင်းမှုတွေကိုတကဘာလုံးကတိအောင်လဲပဲကျွန်တော်တို့ကဒီအင်္ဂလိပ်လိုထုတ်ဖို့ကျွန်တော်တို့ကကြိုးစားနေပါတယ်ပေါ့နော်နောက်လာမယ့်နောက်လင်းငါးနှစ်ကျော်ငါးနှစ်စီမံကိန်းမှုဆန်တဲ့ကျွန်တော်အလုပ်ထားတာရှိပါတယ
်အခုကလည်းမီဒီယာလွတ်လပ်ခွင့်တစုံတရာရလာပြီဆိုတော့ဂျာနယ်နဲ့ပဲလုပ်မလားဒါမျိုးတခြား community radio တွေပါပေါ်လာရင်ရောအဲ့အတွက်ကိုပြင်ဆင်စဉ်းစားကြည့်ရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ဟောပါတော့အခုလက်တလောအချင်းနေရတော့ကျွန်တော်တို့ဟောနော်ကိုလုံနိုင်တဲ့အတိုင်းအတာအရကြည့်နေတာတော့ကျွန်တော် channel အဆင့်မှာပဲကျွန်တော်တို့ကရှိနေသေးတယ်။ဒါပေမဲ့ကျွန်တော်တို့ကအခုဒီ channel အဆင့်အနေမှာနောက်တစ်ဆင့်ကျွန်တော်တို့ဆက်ထပ်ပြီးတက်ဖို့အစီအစဉ်ရှိပါတယ်။အဲ့ဒါပါလဲဆိုကျွန်တော်ဒီ community radio ပဲပေါ့နော်။ဆိုတော့ကျွန်တော်ဒီ radio community ကိုကျွန်တော်တို့ကဒီပို data တွေမှာပေါ့နော်။ကျွန်တော်တို့ကဆက်ပြီးတော့မှကိုယ့်ရဲ့ဒီရိုးရာဘာသာစကားတွေယဉ်ကျေးမှုတွေအပါအဝင်ကျွန်တော်ဒီခေတ်ပြောင်းစနစ်ပြောင်းနေပတ်သက်တဲ့ဒီဒီမိုကရေစီအရေးတို့လူခွင့်ရေးတို့ကိုပါကျွန်တော်တို့ကမြင့်တင်ပေးနိုင်ဖို့အတွက်ကျွန်တော်တို့ဒီဟိုပါ radio community radio လေးကိုကျွန်တော်တို့ကဆက်ပြီးတော့မှထားဖို့ပေါ့နော်အဲဒီစီစဉ်နေရှိပါတယ
်ကျွန်တော်နောက်ဆုံးခုမိချင်ပါတယ်ဒီမိုဖွဲ့စည်းကတော့လက်ရှိလူငယ်ဖွဲ့စည်းရပ်ဖက်လူငယ်ဖွဲ့စည်းနေနေနေတာပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာဒီ federal user တွေ election တွေယူကောက်ပွဲတွေလှုပ်လာပြီဆိုတော့နိုင်ငံရေးမှာရောတစုံတရာဒီမိုအနေနဲ့ကုဒေတာထဲမှာကုလူမျိုးအချုပ်ခွင့်နဲ့ပတ်သက်လို့စဉ်းစားဆောင်ရွက်မှုရှိပါလားနိုင်ငံရေးနဲ့ပတ်သက်လို့ဘယ်လိုစဉ်းစားချက်ရှိပါလဲ
ဟုတ်ကဲ့ကျွန်တော်တို့ကပေါ့နော်နိုင်ငံရေးကိုကျွန်တော်တို့ကပေါ့နော်နိုင်ငံရေးပါတီတွေဖွဲ့ပြီးတော့မှကျွန်တော်တို့ကဝင်ပြီးပတ်သက်မှာတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီလူသားဖြစ်လာပြီဆိုကြဲကွာကျွန်တော်နိုင်ငံရေးနဲ့ကျွန်တော်တို့ကကင်းကွာနေလို့မရဘူးအဲ့မို့ကျွန်တော်ဒီနိုင်ငံရေးကိုကျွန်တော်တစ်ဖက်တစ်လားနဲ့ကျွန်တော်တို့ကကိုတန်းနိုင်တဲ့ဖက်နဲ့ကူညီဖို့အစီအစဉ်ရှိပါတယ်ဥပမာကျွန်တော်တို့ရဲ့ဒီဟာပေါ့ပိုအိုးပြင်းနေရရှိရေးပဲဖြစ်ပေါ့နော်ဒါမှမဟုတ်လေကျွန်တော်တို့ဒီတိုင်းသားတွေအားလုံးပေါ့နော်ဒီကိုပိုင်ဖြတ်တန်းခွင့်ရဖို့အတွက်ပဲဖြစ်ဒါမှမဟုတ်လေကျွန်တော်တို့ဒီတိုင်းသားအားလုံးစုပေါင်းမှုတော့မှဒီ federal အရေးမှာပေါ့နော်ဒီ federal ဆိုတဲ့ဒီစနစ်တခုကိုကျွန်တော်တို့သွားနိုင်ဖို့အတွက်ကျွန်တော်တို့ဘယ်ဖက်ကနေတတ်နိုင်တယ်လဲဒါကိုကျွန်တော်တို့ဒီဒီချာကျွန်တော်တို့ကသုံးတက်ပြီးတော့မှကျွန်တော်ကိုယ့်ရဲ့အပိုင်းအနေကိုတတ်နိုင်တဲ့ဖက်ကနေကျွန်တော်အားဖြည့်ပေးဖို့ကျွန်တော်တန်လေးတန်လေးခြားထားတာရှိပါ
ဟုတ်ကဲ့ခွန်ခန်းကောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ
်မြန်မာဒီမိုကရေစီရဲ့ဆွေးနွေးကန်အစည်းအဝေးကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေတနင်္လာနေ့မနက်ခင်းအစည်းအဝေးတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပ
ါ VOA မြန်မာပိုင်းအတန်လွှင့်အစည်းအဝေးတွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ကနေဇန်နဝါရီလ26ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ3240နဲ့လိုင်းနိုမီတာ50ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုရင်ဆုံးနားဆင်ကြရမှာကသောတာရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများစီစဉ်တဲ့အတူပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီနောက်မှာတော
့ဒီနေ့ကျွန်တော်ပြောမှာကတော့ยาบิเยตงบอจองဖြစ်ပါတယ်အမပီးရဲ့လွတ်လပ်ရေးဖခင
်တပ်မတော်ဆရာဦးစွန်းကြီးပြောပြမယ်တက်ကြီးစကားအစီအစဉ်မှာအပြည့်အစုံကိုနားဆင်ကြရမှာပါရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှာအရင်ဆုံးတော့မန်ရေးတနာကျော်အစီအစဉ်တင်ဆက်နေတယ်မြမပြီးကပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်ရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုပထမအဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ Indian American အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ကတော့ဒီ EDM သင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်တကယ်လို့ဒါအဲ့ဒီအစီအစဉ်သင်ခန်းစာအပြည့်အစုံဖော်ပြချက်ကိုစာသားနဲ့ရယူနိုင်မယ်ဆိုရင်ရယူချင်ပါတယ်အခု email မှာထည့်ပေးလိုက်တဲ့လိုက်စာလေးတိုင်းပို့ပေးလိုက်ပါဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ရှင်ဟုတ်ကဲ့ပါရန်ကုန်ရွှေရမလန်းကသောရရှင် slide မှာဦးဖြစ်ပါတယ်ဟုတ်ကဲ့ဒီသောရရှင်ကိုပြန်ကြားပေးချင်ပါတယ်ကျမတို့ VOA ကနေပြီးတော့ဒီ EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဟိုအစာအဆုံးအပြည့်အစုံစာသားနဲ့ရေးသားဖော်ပြချက်ကောဒီအတန်ဖိုင်ကိုရရယူခြင်းနဲ့ဆိုတော့ကျမတို့ VOA မြန်မာပိုင်းရဲ့အင်တာနက်အစာမျက်နှာမှာရယူနိုင်ပါတယ်ရှင်။ကျမတို့အစာသားအပြည့်အစုံကိုလည်းဖော်ပြပေးထားပါတယ်။အတန်ကိုလည်း MP3 နဲ့ download လုပ်ယူလို့ရပါတယ်ရှင်။ကျမတို့ဒီအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုရုပ်မြင်သံကြားမှာလည်းကြည့်ရှုနိုင်ပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ website လိပ်စာက voanews.com/burmese ဖြစ်ပါတယ်ရှင်။စလုံးမက voanews.com/burmese ဖြစ်ပါတယ်အဆင်ပြေလိမ့်မယ်လို့လည်းမျှော်လင့်ပါတယ်နော်သောရရှင်တွေရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါတယ်ထုံးတဲ့အတိုင်းပဲ Billboard Hot အဖြစ်ဆုံးတေးနံပါတ်100ထဲကနံပါတ်10အတွင်ဝင်နေတဲ့သချင်းတွေကတပုတ်ပုတ်နဲ့ဖျော်ပြပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့နံပါတ်4ကိုချိန်နေတဲ့သချင်းလေးနဲ့ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော်Ed Sheeran သီဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်းလေးကိုသောရရှင်နေနားဆင်ကြည့်ပါဦးရှင်
။ When your legs don't work like they used to before And I can't sweep you off of your feet Will your mouth still remember the taste of my love Will your eyes still smile from your cheeks Darling I We'll be loving you till we're 70 And baby, my heart could still feel less hard at 23 And I'm thinking about touch of a hand Well, me, I fall in love with you every single day And I just wanna tell you I am So honey, now Take me into your loving arms Kiss me under the light of a Place your head on my beating heart I'm thinking out loud Maybe we found love right where we are and my hair's all but gone and my memory fades. And the crowds don't remember my name. When my hands don't play the strings the same way, I know you will still love me the same. 'Cause honey, your soul could never grow old, it's evergreen. Baby, your smile's forever in my mind and memory.
Billboard Hot Up ဖြစ်ဆုံး နံပါတ် 100 အစီအစဉ်မှာ နံပါတ် 4 ချိန်နေတဲ့သချင်တွေပဲဖြစ်ပါတယ် Ed Sheeran သည် ဆိုထားတဲ့ Thinking Out Loud ဆိုတဲ့ သချင် ကို နားဆင် ခဲ့ကြရတာပါ တော်ရရှင်နေချင်းချင်း မြစ်တာ တိလက်ဆောင် ဖြစ်နေ ပေးပို့လာတဲ့ မြန်မာ သချင် တစ်ပုဒ်ကို နောက်ပိုင်းမှာ ဆက်ပြီးတော့ ထုတ်လွှင့်ပေးသွားဖို့ ရှိပါတယ် အခုတော့ အချိန် ညားသလောက် တော်ရရှင်နေရဲ့ ရင်ဖွင့်စာတွေကို ပြောပြပေးသွားပါမယ်ရှင် မြန်မာ နိုင်ငံက အဆက်အသွယ် ရေး line နဲ့ ပတ်သက်ပြီးတော့ ရေးလာကြတဲ့ တော်ရရှင်နေရဲ့ စာတွေကို ပြောပြခြင်းပါတယ် ပထမအဦးဆုံး 100 ခေါက်က လူငယ် 2 ပါ ဆိုပြီးတော့ ရေးလာတဲ့ တော်ရရှင်ရဲ့ စာကို ပြောပြခြင်းပါတယ် သူက အဆက်အသွယ် ရေး တာဝါ အောက်မှာ နေပေမဲ့ အဆက်အသွယ် ရေး လမ်းကြောင်း ပြတ်တောက်နေပါ သဖြင့် ဆိုပြီးတော့ ရေးလာတာပါ
ကျွန်တော် VOE Wine.dot သားတွေစီ စာမေး ဖြစ်တာ ချပါလိ ဒါပေမဲ့ VOE သတင်းတွေတော့ အမြဲလိုလို နားဆင် ဖြစ်ပါတယ် ကျွန်တော်တို့ 100 ခေါက်ကပဲ ပေ 300 ကျော်မြင့်တဲ့ အဆက်အသွယ် ရေး တာဝါ အောက်မှာ နေပေမဲ့ MPT လုပ်ပုံကမနေ့ပဲ phone call ခွင့်ပေးထားတော့ ဖုန်စီးရင်ရက်သလိုဖြစ်နေတာပေါ့ဗျာ ပြောချင်တာက internet ဆို media နေရာကတခုတခါသွားပြီး 300 တာမျိုးဆိုတော့ အရင်မေးလေးလဲပျောက်သွားတယ် အခုမှပဲစာရေးဖြစ်တော့တယ် VOE တဲ့လီလန်းက phone set မေးလဲ ဦးကျော်စံသာပြောသလို phone line မိဖို့ကတော့ shutdown နဲ့ရနိုင်မှာဟုတ်ပါဘူးဗျာ တယ်လီနော်တွေကတော့ ရန်ကုန်မှာရောက်နေပြီပြောတာပဲ ရွာထိပ်မှာတော့တာဝါကြီးဆောက်လို့ပေါ့ဗျာ ပေ 300 ကျော်တော့မမိတာဆိုတော့
အဲ့ဒီတိုင်ကလေးကရောမိပါမလားခလေးတွေတွေးမိတယ်ဗျာတေးရကောက်ကလူငယ်တူကသူတို့စီမှာဆက်သွယ်ရေးလိုင်းမမိတဲ့အကြောင်းကိုအခုလိုစာရေးပြီးတော့ပြောလာတဲ့အချိန်မှာပဲနောက်ထပ် main
ကင်းမြို့မှာတာဝါတိုင်းစိုက်ထားတာတနည်းလောက်ရှိပါပြီအခုတတိဘာကြောင့် GSN line မရသေးလဲဆိုတာတစ်မျိုးနယ်လုံးကသိကျင်နေပါတယ်သက်ဆိုင်ရာကိုသိစေရန်အတွက်
အလုတ်သမားများအခွင့်အရေးအပြည့်အဝရရှိစေဖို့ရင်ဖွင့်လာရပါတယ်ဆိုတဲ့တော်ရရှင်ကတော့ကိုကျော်ခိုင်ဆိုတဲ့တော်ရရှင်ဖြစ်ပါတယ်မြန်မာနိုင်ငံမှာအလုတ်သမားအခွင့်အရေးဘယ်လောက်တောင်မှမရှိဘူးလဲဆိုတဲ့အကြောင်းကိုဒီတော်ရရှင်ကစာရေးပြီးတော့ပြောလာပါတယ်အလုတ်သမားများလက်ရှိအလုတ်ချိန်နာနဲ့9နာရီက9နာရီအထိ နိုင်ပေါင်း252လို့ရတယ်လို့နိုင်ပေါင်း256လို့ရပါတယ်30ရက်လာမျိုးဆိုရင်နိုင်ပေါင်း295လို့လို့ကြရပါတယ်အဲ့လိုလို့ရပါပေမဲ့လူသားတူကိုလာဆောင်ွေဈေးငင်းချက်3000ကျပ်တာပေးပါတယ်ဆက်ယုံကအလုံးမလုံးဖြစ်ရင်ပဲဖြစ်ဖြစ်ခွင့်ယူရင်ပဲဖြစ်ဖြစ်ဘလို့အကြောင်းကြောင့်အလုံးမလုံးစေကမူတရက်ကို6000အထိဖြတ်တာခံရပါတယ်ဘာမှလုံးမပေးပါဘူး ဝေးတင်ကျောင်းသားတွေကျောင်းသားတက်လို့အလုပ်ပြရင်ချက်ချင်းအလုပ်ကထုတ်ပြပါတယ်ပြန်လာရင်ပြန်ခန့်ပေးမယ်ဘယ်နေရာမှာခန့်မယ်ဆိုတာကိုတော့မသိဘူးလို့လည်းပြောတတ်ပါတယ်ပုံလုံးဌာနကလူသမားတယောက်လုပ်ငန်းခွင်အန်ဒရီဖြစ်လို့သိဆုံးပြီးလုပ်ငန်းခွင်ဟာအသက်အန်ဒရီဆိုးရင်ရတဲ့အနေအထားနဲ့လုပ်ကင်နေရပါတယ်တတ်ထူရေကြိုတဲ့လုပ်ငန်းပဲနဲ့အညစ်အကြေးစွန့်နေပတ်မှာနှစ်ပေပတ်တားလိုင ဒီလိုလုပ်ငန်းခွင့်ဘေးကင်းလုံခြုံမှုမရှိတာအလို့သမားအခွင့်အရေးမရတာတွေကိုအစိုးရအနေနဲ့လည်းစုံစမ်းစစ်ဆေးအဖွဲ့လှုပ်ပေးတာမျိုးမရှိပါဘူးကျွန်တော်ဖြစ်ချင်တဲ့ဆန္ဒကအလို့သမားအခွင့်အရေးအပြည့်အဝရရှိဖို့ဖြစ်ပါတယ်
အလို့သမားအခွင့်အရေးအပြည့်အဝရရှိစေခြင်းနဲ့ဆန္ဒနဲ့ပါဆိုတော့ရေးလာတဲ့ကိုကျော်ခိုင်ရဲ့စာကိုပြောပြပေးပြီးသွားတော့မြန်မာနိုင်ငံမှာနာမည်ရနိုင်ငံသားကုမ္ပဏီကြီးတခုမှာဥယျာဉ်မှုနဲ့ညှားဆောင်တွေလုပ်နေရတဲ့သူတွေလည်းနိုင်ငံသားကုမ္ပဏီရဲ့ဝန်ထမ်းတွေဖြစ်ပေမဲ့လည်းအလို့သမားအခွင့်အရေးမရကြပါဘူးဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးကြပါရစေ
ကျွန်တော်တို့ဟာမြန်မာနိုင်ငံခြေဆိုင်ကမ္ဘာအဆင့်၅ရှိတဲ့ Total ENP မြန်မာကုမ္ပဏီရဲ့ Expertise အိမ်များမှာပေးအပ်တဲ့တာဝန်တွေကိုကြားရနေရကနေပြီးတော့တာဝန်ထမ်းရတဲ့ဥယျာဉ်မှုနဲ့ညှောက်ဆော့တွေဖြစ်ပါတယ်။ Total ကုမ္ပဏီကဘဏ်ကောင်ဖွင့်ပေးပြီးတော့1993-94ကစလို့လုခလဆာတွေပေးခြင်းအဖြစ်ယနေ့အချိန်ထိတာဝန်ထမ်းဆောင်နေကြပါတယ်။အလုပ်ချိန်၁၂နာရီတပတ်တရနာစနစ်နဲ့တာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ်။အလုပ်သမားဝန်ကြီးဌာနကပြဋ္ဌာန်းထားတဲ့ခွင့်ရနဲ့အလုပ်ပရေးဥပဒေ1951လုခပီးရေးဥပဒေ1936လူမှုဖူလုံရေးဥပဒေ1954အလုပ်သမားရော်ကြီးဥပဒေ1923စသဖြင့်ဒီဥပဒေပါအချက်လက်တွေကိုမခံစားရပါဘူးအလုပ်သမားဥပဒေအရအလုပ်သမားတဦးရဲ့နေ့စဉ်အလုပ်ချိန်ဟာ၈နာရီဖြစ်ပါတယ်အချိန်ပိုတနာရီရဲ့လိုအပ်ခါဟာနေ့စဉ်ရရှိတဲ့လုခငွေတနာရီလုခနှုန်းရဲ့2ဆဖြစ်ရပါမယ်public holiday တွေမှာအလုပ်ဆင်းရလို့ရှင်လဲတနေ့လောက်ခငွေရဲ့2ဆဖြစ်ရပါမယ်။ Total company ရဲ့ permanent အလုပ်သမားတွေ contract အလုပ်သမားတွေနဲ့နေစားအလုပ်သမားတွေရရှိတဲ့အခွင့်အရေးတွေမရဘဲနဲ့ဘေးဖယ်ခံထားတဲ့အတွက်သက်ဆိုင်ရာဌာနတွေကသိစေဖို့လေလိုင်းကနေတဆင့်တင်ပြလိုက်ရပါတယ်
။ဒါကတော့မြန်မာနိုင်ငံမှာလာဖွင့်ထားတဲ့နိုင်ငံတကာအစ်စ်မီနိုင်ငံသားကုမ္ပဏီကြီးတခုမှာအလုပ်လုပ်နေပေမဲ့လည်းနိုင်ငံတကာကသတ်မှတ်ထားတဲ့အလုပ်သမားအခွင့်အရေးထိပါခံနေရပါတယ်ဆိုပြီးရေးလာတဲ့ဥယျာဉ်မှုနဲ့ညှဆောင်နေဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခဲ့တာပါရှင်။အကြခင်မှာပဲသောရရှင်တောင်းဆိုထားတဲ့မြန်မာသချင်းတွေတို့ကိုထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်နော်။ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးစီမားတယ်။ကြီးမြတ်နိုင်ဘူရာကအထူးတန်းရုံပိုင်ကြီးကိုစိန်ဝင်းပြီးတော့မြောင်မြို့နယ်တဲကြီးကုန်းဘူရာကရုံပိုင်ဖြိုးစင်အောင်ပတိန်ဘူရာရုံပိုင်ကိုဝင်းမြင့်အငင်းစားလက်မဲ့စစ်အုပ်ကိုခင်မောင်အေးဟင်္ဒရာဘူရာဝင်းနေလက်မဲ့စစ်ကိုမြင့်အေးကိုမြင့်ဦးတို့အတွက်ခင်မင်မှုတတိယတေးလက်ဆောင်ပေးပို့ခြင်းပါတယ်ဆိုပြီးတေးတောင်းလာတဲ့သောရရှင်ကတော့ကျန်ကင်းမြို့ဖရာကြီးလန်းကကိုတဝင်းကြီးဖြစ်ပါတယ်နောက်တော့မော်လမြိုင်ကမောင်ဂီတာချစ်သူဆိုတဲ့သောရရှင်ကတော့ကျွန်တော်ကတော့ VOE ကိုအမြဲတမ်းနားဆင်နေတဲ့ပြေးသက်ပါလေ VOE ကထုတ်လွှင့်တဲ့အစီအစဉ်အားလုံးကိုလည်းမလွတ်တမ်းနားဆင်သူပါအခုလည်းတချင်းတစ်ပုတ်တောင်းကျင်လို့စာရေးလိုက်ပါတယ်ကျွန်တော်ကအိမ်နဲ့ဝေးနေတဲ့သားဖြစ်ပါတယ်တဲ့ဒါကြောင့်မလို့ကိုငှက်ကြီးရဲ့ဂျယ်ရီစုံနဲ့ညဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့ဒီမော်လမြိုင်ကဂီတာချစ်သူဆိုတဲ့သောရရှင်တေးတောင်းလာပါတယ်ဒီတော့ဒီတစ်ပတ်မောင်ဂီတာချစ်သူဆိုတဲ့သောရရှင်တောင်းဆိုထားတဲ့တချင်းလေးထုတ်လွှင့်ပေးချင်ပါတယ်နော်သောရရှင်နေလဲတော်တော်လေးကိုကြိုက်ကြတဲ့တချင်းမလို့အားလုံးနဲ့သဘောကျမယ်လို့မျှော်လင့်ပါတယ်ထွင်တင်တည်ဆိုထားတဲ့ Jerry စုံနေညာဆိုတဲ့တခြင်းကိုနားဆင်ခံစားကြည့်ပါအောင်ရှင
် Jerry စုံနေညာကိုအိမ်မလေး Jerry စုံနေညာဟောမြုံလင်းခြင်းရင်ခုန်တဲ့ net to sit tar at the chin lui ရင်တွေ꿰သွားအောင်စုံနေအောင် Jerry စုံနေညာအဝေးအင်္ဂုလန် Jerry စုံနေညာခီးမိုင်တွေချစေတန်ရာရင်းနေချစ်တတာရင်းနေရင်းလေးဂျော်လန်တော့ခဲ့So oh me Not in so deep deep Do you know the narrow mountains Ain't done to me me A piece on a machine in
ဒီဆိုထားတဲ့ Jerry စုံနဲ့ညဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရှင်းပြစာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းင်းရယ်နေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်ရဘူးဆိုရင်တော့ VOA Internet အစာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာကတော့ bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်အပိစာများစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင
်တော်ရရှိမှခင်ဗျမြန်မာနိုင်ငံမှာရင်တဲမှုတွေများပြားလာတာနဲ့အမျှသေဆုံးသူအရေအတွက်ဟာလဲနေ့စဉ်ဆယ်ကဏ္ဍနဲ့ရှိလာနေပြီဖြစ်ပါတယ်အခုလိုဖြစ်ရတာဟာရင်မောင်းတွေကစီကံဖောက်ဖျက်လို့လားမပြည့်စုံသေးတဲ့မြန်မာနိုင်ငံကရင်စီကံဥပဒေတွေကြောင့်လားဒါမှမဟုတ်ရှိနေတဲ့ဥပဒေကိုတင်းကျပ်စွာကင်တွယ်အသုံးချခြင်းမရှိတဲ့အတွက်လားဆိုတော့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2923812554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ
်တော်ရရှင်တွေအနေနဲ့မနေ့ပြန်အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်မကြခင်မှာတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးပါမယ်ငင်းချဲရဲ့အတွက်ဘာလို့နေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါရရှင်။စီစဉ်သူဦးစီသူအောင်မြင့်နဲ့အတူဒီတစ်ပတ်မှာမတ်စုမွန်ကအကူအညီတင်ဆက်ထားပါရရှင
်။ဒီကတော့လည်းအင်းကဘုရှုကံတပင်ပွဲတော်ကိုလာတဲ့တိုင်းသားလက်နက်ကန်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံရမှာသမရဦးသိန်းစင်ကလာမယ့်ဖေဖော်ဝါရီ12ရက်ပြည်တော်စုနေ့မှာတိုင်းပြည်လုံးဆိုင်ရာအပြည့်အစုံရုပ်ကိုလက်မှတ်ရေးထိုးခြင်းနဲ့အကြောင်းသူ့ရဲ့ခန္ဓာကိုပြောဆိုခဲ့ပါတယ်။အခုအဲ့ဒီမျှော်လင့်ချက်မဖြစ်နိုင်တော့ပါဘူး။အကြောင်းကတော့ကချင်ပြည်နယ်မှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတဲ့အပြင်အထူးအနေနဲ့လက်နက်ကင်တိုင်းလားကိုယ်စားလှယ်တွေစုပေါင်းထားတဲ့ NCCD အဖွဲ့ဆွေးနွေးမဲ့ရက်တော်မတတ်မနိုင်သေးလို့ပါပဲ။ဒီကဲကိုဆိုတာကကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ကရောသမရပြောခွင့်ရဝန်ကြီးဦးရဲထုတ်ကပါ KIO ဟာငြင်းငြင်းရေးမလို့ခြင်းဘူးလို့သူပြောဆိုတာတွေရှိခဲ့တယ်လို့ KIO ဘက်ကလည်းတုံ့ပြန်ပြောဆိုမှုတွေရှိလာတာပါတချို့နဲ့ဝန်ကြီးဦးရဲထုတ်ဘာတွေပြောခဲ့တယ်လဲသူတို့ပြောတာတွေအမှန်ပဲလားတိုင်းပြည်လုံးအပြည့်အစုံရုပ်လက်မှတ်ရေးထိုးနိုင်ဖို့ဘာတွေလိုမလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ပြီးခဲ့တဲ့ရက်ပိုင်းစင်ကာပူအခြေစိုက် Channel News Asia သတင်းဌာနနဲ့တွေ့ဆုံရမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကငြိမ်းချမ်းရေးနဲ့ပတ်သက်တာတွေကိုလည်းပြောဆိုခဲ့ပါတယ်တက်ချုပ်ကသူတို့အနေနဲ့2014ခုနှစ်ဩဂတ်လမှာတတိုင်းပြည်လုံးဆိုင်ရာအပြည့်ရက်စာချုပ်လက်မှတ်ရေးထိုးနိုင်မှုစူးစမ်းခဲ့တဲ့အကြောင်းဒါပေမဲ့လည်းလက်နက်ကိုင်တိုင်းရင်းသားတွေဘက်ကမဖြစ်နိုင်တဲ့ပြောဆိုမှုတွေတောင်းဆိုမှုတွေလှုပ်လာတာကြောင့်ပြန်ပြီးညှိနှိုင်းနေရတဲ့အကြောင်းတိုင်းရင်းသားတွေအနေနဲ့တကယ်ပဲငြိမ်းချမ်းရေးလိုချင်သလားငြိမ်းချမ်းရေးတကယ်လိုချင်ရင်မရစရာအကြောင်းမရှိဘူးဆိုပြီးပြောဆိုခဲ့တာဖြစ်ပါတယ်တချို့ရဲ့ပြောဆိုချက်ကတော့လက်နက်ကိုင်တိုင်းရင်းသားတွေကငြိမ်းချမ်းရေးမလိုချင်လို့ဒီနေ့ငြိမ်းချမ်းရေးမရနိုင်တာဆိုပြီးအပြစ်တင်တဲ့သဘောမျိုးဖြစ်ပါတယ်။သမရပြောခွင့်ရဝန်ကြီးဦးရထွတ်ပြောဆိုတာကတော့ဒီထက်ပိုပါတယ်။ပြီးခဲ့တဲ့ကချင်ပြည်နယ်ကတိုက်ပွဲတွေကိုရည်ညွှန်းပြီးပြည်နယ်ဆောက်လုပ်ရေးဝန်ကြီးဦးကမန်ဒူနော်နဲ့လုံခြုံရေးရဲ3ယောက်ဟာပြည်သူအများအသုံးပြုနေတဲ့ဖားကန့်ဝေခါလမ်းအတိုင်းခရီးသွားခဲ့တာဖြစ်ကြောင်းဒီအများပိုင်လမ်းပေါ်သွားနေတဲ့လက်နက်ကိုင်ရဲ3ယောက်ကိုဖမ်းခေါ်သွားရင်တပ်မတော်စစ်ကြောင်းတွေကလိုက်လံကဲတင်နေမြေရှင်းလင်းမယ်ဆိုတာတိတိကျကျနဲ့လုပ်တာဖြစ်တဲ့အကြောင်းတိုက်ပွဲဖြစ်ပွားတာနဲ့ဖားကန့်လုံခင်းဒေသကတရားတွေကိုမိုင်းခွဲဖျက်ဆီးတာရဲစခန်းတွေနဲ့လက်ပစ်ဗုံးတွေပစ်သွင်းတာနေမြေကန်စစ်ကြောင်းကိုစီးကျိုတိုက်ခိုက်တာကိုကြည့်ရင်တိတ်မကြခင်ကျင်းပဖို့ရည်ရွယ်ထားတဲ့တတိုင်းမြေလုံးဆိုင်ရာအပြစ်ရဲ့စာချုပ်လက်မှတ်မထိုးနိုင်အောင်အစီအစဉ်ရှိရှိဆောင်ရွက်တာပဲလို့စွပ်စွဲပါတယ်ဒါရီမကအဲ့လိုအပြစ်ရဲ့စာချုပ်လက်မှတ်မထိုးခြင်းငြိမ်းချမ်းရေးမလိုချင်တာဟာ KIO ခေါင်းဆောင်တွေအနေနဲ့ကချင်ပြည်နယ်ကထွက်တဲ့ကြောက်စိမ့်နဲ့တစ်ခိုးထုတ်တာကနေရနေတဲ့အကျိုးအမြတ်တွေကိုလက်လွတ်မခံခြင်းလို့ဖြစ်နိုင်တယ်ဆိုတဲ့အကြောင်းသူ့ရဲ့ Facebook စာမျက်နှာမှာဆွဆွဲထားတာတွေ့နိုင်ပါတယ်
တကယ်တော့အခုအစိုးရဘက်ကကြိုးစားနေတာဟာဒိုင်းပြည်လုံးဆိုင်ရာအပြစ်အစာချုပ်လက်မှတ်ရေးထိုးရေးပါတကယ်ညီညာရေးအတွက်မဟုတ်သေးပါဘူးအစီအစဉ်တွေအရဒိုင်းပြည်လုံးဆိုင်ရာအပြစ်အစာချုပ်လက်မှတ်ထိုးမယ်ပြီးရင်မူအောင်ဆွေးနွေးပွဲတွေလုပ်မယ်မူအောင်ဆွေးနွေးပွဲရလဒ်ကိုအခြေပြုပြီးနိုင်ငံရေးဆွေးနွေးပွဲကြီးကျင်းပမယ်အဲ့ဒီဆွေးနွေးပွဲရလဒ်တွေနဲ့အညီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မယ်ဆိုတာမျိုးဖြစ်ပါတယ်ဒီပြေကတော့ပထမအဆင့်အပြစ်အစာချုပ်ထုတ်ကြပါပြီးရင်ကိုယ်နဲ့ကိုယ်ကိုင်ကိုယ်တက်ဖွဲ့ကိုထိမ့်သိမ်းတာခွင့်ရှိပြီးသောရညီငယ်ရဲ့အတွက်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ကြနိုင်ငံရေးဆွေးနွေးပွဲရလအဖြစ်မပေါ်သေးခင်ကြားကာလမှာတော့လက်ရှိအစိုးရကခင်းကျင်းထားတဲ့2008ဖွဲ့စည်းပုံအခြေပြုနိုင်ငံရေးဖြစ်စဉ်နဲ့ပါဝင်ရဆိုတာမျိုးဖြစ်ပါတယ်ဒီလိုအသေးပြဆောင်တဲ့စကားမျိုးတက်ချုပ်ကလည်း CIA သတင်းဌာနကိုပြောခဲ့ပါတယ
်မှန်ပါတယ် KIO ဟာအစိုးရနဲ့အပြစ်ရစာချုပ်လက်မှတ်မထိုးထားတဲ့အဖွဲ့နှစ်ဖွဲ့တွေကတစ်ဖွဲ့ပါသူ့ခံယူချက်ကတော့နိုင်ငံရေးပြဿနာတွေပြေလည်သွားရင်ပြစ်ခတ်တိုက်ခိုက်တာလဲအလိုလိုရက်သွားမယ်အရင်18နှစ်တာကာလအပြစ်ခတ်ရက်ဆဲခဲ့စဉ်တော့ကလည်းဘာမှအကျိုးမထူဘူးဒါကြောင့်အပြစ်ရက်တာအရင်လုပ်ဖို့မလိုဘူးဆိုပြီးအပြစ်မရက်ဖဲနေတဲ့အဖွဲ့ဖြစ်ပါတယ်တနည်းပြောရရင် KIO ရဲ့သဘောထားဟာအပြစ်ရက်ပြီးတဲ့နောက်နိုင်ငံရေးပြဿနာပြေလည်မှုမရခင်ဆက်ကြဂျားကာလအခြေအနေကိုယုံကြည်စိတ်ချမှုမရှိဘူး2008ဖွဲ့စည်းပုံအောက်ကနိုင်ငံရေးဖြစ်စဉ်နဲ့ပါဝင်လို့စိတ်မရှိဘူးဆိုတဲ့အဓိပ္ပာယ်လည်းဖြစ်ပါတယ်လက်ရှိအစိုးရကချပြထားတဲ့အစီအစဉ်မှာအပြစ်ရက်ပြီးတဲ့နောက်နိုင်ငံရေးပြည်လည်မှုမရမချင်း2008ဖွဲ့စည်းပုံကိုအခြေခံပြီးတော့ခင်းကျင်းထားတဲ့နိုင်ငံရေးဖြစ်စဉ်တွေပါဝင်ရမယ်ဆိုတာလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေအတွက်လက်မခံနိုင်စရာအချက်ဖြစ်ပါတယ်။နောက်အဲ့ဒီအချိန်ကာလဘယ်လောက်ကြာမယ်ဆိုတာဘယ်သူမှမပြောနိုင်သေးပါဘူး။တိတ်မကြသေးခင်က48ရောက်ဆွေးနွေးပွဲမေကွန်ပြောကြရမှာတော့သမရဦးသိန်းစိန်ကနိုင်ငံရေးဆွေးနွေးပွဲတွေကနေရလက်တစ်ခုထွက်လာမှအဲ့ဒီရလက်ကိုဖွဲ့စည်းပုံမှာပြင်မယ်လို့ပြောဆိုထားလို့လက်နက်ကင်တိုင်းရင်းသားတွေကိုဒါမကပြည်တွင်းအတိုက်ခံအင်အားစုတွေကိုပါအခက်တွေ့စေမှာဖြစ်ပါတယ်
ဘယ်လိုပဲဖြစ်ဖြစ်ပြည်တွင်းညီညာရေးအတွက်တိုင်းသားပြည်သူတွေရဲ့အကျိုးစီးပွားအတွက်အပြစ်ခတ်ရက်စွဲရေးဟာမလွဲမသွေလိုအပ်ပါတယ် KIO ဟာအပြစ်ခတ်ရက်စွဲရေးအဆင့်ကိုစိတ်ပါလက်ပါဆက်သမ်းဖို့လိုပါတယ်ဒါအပြင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးပြည်လည်မှုမရသေးမဖြစ်ဂျာဂါလာတစ်ခုဖြတ်သန်းရမှာဖြစ်ပြီးအဲ့ဒီဂျာဂါလာနိုင်ငံရေးဖြစ်စဉ်တွေပါဝင်နိုင်အောင်အစိုးရတပ်မတော်နဲ့လက်တော်ဘက်ကဖွဲ့စည်းပုံအခြေခံဥပဒေကအရင်ကကြားတဲ့အချက်တချို့ပြင်ဆင်ပေးဖို့လိုပါတယ်။ဥပမာသမရရွေးချယ်ရာမှာဒီမိုကရေစီကျဖို့ပြည်နယ်ကိုလုံခြုံရေးပို့ပေးဖို့ပြည်နယ်ဝန်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်တွေမှာဒီမိုကရေစီနည်းကမ်းရွေးချယ်နိုင်မှုကိစ္စမျိုးတွေမှာဖြစ်ပါတယ်။ဒါတွေမဆောင်ရွက်ပေးဘဲနဲ့တစ်ဖက်ကိုတစ်ဖက်ဆွဆွဲပြစ်တင်နေကြတာဟာတကိုင်းပြည်တော်အပြည့်အစုံကြောင့်လက်မှတ်ရေးထိုးရေးကိုအခောက်အကူမပြုရုံမကငြင်းငြင်းရေးဖြစ်စဉ်ကိုလည်းနှောက်နှေးစီမှာသာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလိမ့်ရှင်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားအစီအစဉ်မှာဘူကျုံအောင်ဆန်းရာပြည့်အမှတ်တရအကြောင်းကိုဆရာဦးစွမ်းဟီကတင်ဆက်ထားပါလိမ့်ရှင
်ရေပေါ်များမိတ်ဆွေများသမီးဒီနေ့ကျွန်တော်ပြောမှာကတော့ရာပြည့်ရေသုံးဘော်အကြောင်းဖြစ်ပါလေအမှပြည့်လွတ်လပ်ရေးဖခင်တပ်မတော်ဖခင်ဘူကျုံအောင်ဆန်းဟာ1955ဖေဖော်ဝါရီ23မှာမွေးပါတယ်ဒါကြောင့်2005မှာဆန်းရပေးပွဲတွေကျင်းပဖို့ပြင်ဆင်ရင်းရာဇီအကျိုးပွဲတွေဆက်ကျင်တယ်ကျင်းပနေပါတယ်ဘူကျုံအောင်ဆန်းနဲ့တနည်းထဲမှာပဲ1955ခုနှစ်မှာမွေးဖွားသူတွေကတော့တဦးက2005မေတရနေ့မှာမွေးပါတယ်နောက်တစ်ယောက်ကတော့1955နိုဝင်ဘာ29မှာမွေးဖွားပါတယ်ပရမတူအတော်ခင်မျိုးချစ်အမိရင်မခင်များတဲ့နောက်တူကတော့လူထုတော်အမအမိရင်အမတဲ့သူတို့နှစ်ဦးလုံးဟာဘိုးကျိုးအောင်ဆန်းနဲ့အတူရာဇိဖြစ်ုံမှာဘိုးကျိုးအောင်ဆန်းနဲ့နိုင်ငံရေးလှုပ်ဖော်လှုပ်ခွက်ရာဇိရဲဘော်တွေလည်းဖြစ်ကြပါလေ။ပုံနုကိုအောင်ဆန်းတို့1936ခုနှစ်မှာဒိတ်မောက်ကြတော့ထောက်ခံပါဝင်ပြီးအတူဒိတ်မောက်ခဲ့တဲ့အင်းရတောင်သူတဦးကတော့အမမတဲ့သူကသဘိန်မောက်ကျောင်းသားတွေစီတန်းလမ်းလျှောက်ဆန္ဒပြတာမှလည်းရှေ့တုန်းကပါတဲ့ပြင်ပြေကုန်ဘုရားကုန်းတော်ပေါ်မှာကျောင်းသားကျောင်းသူတွေကိုလှုပ်ဆော်ဟောပြောတော်လည်းပါခဲ့ပါလေသဘိန်ကြီးကြီးဆုံးတော့ဝိဇ္ဇာနောက်ဆုံးနှစ်အဖြစ်တော်ပဲမန္တလေးပြည်ပယထံပြန်ခဲ့ပါတယ်လူဦးဒနဲ့အိမ်တောင်ကြတော့ဘုရားထူးရဲ့ဖြစ်တော်လာရေးကိစ္စတွေမှာခမွန်းတဲ့ဥလာနဲ့တူသွန်သားပါဝင်ခဲ့ပါတယ်ဖြစ်တော်လံရေးကြီးပြီးတော့လူတုဂျာနယ်လူတုသတင်းစာ
ီထောင်ပြီးတော့ဟိုကျိုးအောင်ဆန်းရဲ့လွတ်လပ်ရေးတိုက်ပွဲကိုတပတ်တလန်းကအားလုံးခွန်ဆိုင်ကူညီခဲ့ပါတယ်လူထုတော်မှာပါဝင်ခဲ့တဲ့တက္ကသိုလ်တပိတ်ဟာဒုတိယတပိတ်ပါတတိယတပိတ်က1938ခုနှစ်မှာဖြစ်ပေါ်ပြီးအကွန်းဝင်ရုံးကိုဝိုင်းခဲ့ကြပါတယ်လျှက်ရှားမှုကပိုးပြီးရင်းထန်ပြပြန့်လာပါတယ်ကိုရာစစ်ပလိတွေကနမတုံနဲ့ရိုက်လို့ဘိုးအောင်ကျော်ကြာဆုံးလာတယ်တချို့ကျောင်းသားကျောင်းသူတွေကိုမြင်းနဲ့အတိုက်ခံရလို့အလဲလဲအကွဲကွဲကြံရရပါတယ်အဲ့ဒီတွေ့မှာသူတည့်ရီမဂ္ဂဇင်းအရိတာဖွဲ့ဝင်ခင်မျိုးချစ်ခေါ်မခင်မြားလည်းပါဝင်ခဲ့ပါတယ်ဘိုးကျော်အထံတို့ BIA တက်ကြီးပွဲပြီးတော့ရဲဘော်သုံးကြိမ်ခေါင်းဆောင်နဲ့ဗမာတံပရောပြန်လာတယ်အဲ့ဒီကာလကဖက်ရှစ်ဂျပန်တော်လာတာတော်လာငါနီးတော့ရှုခွက်လှုပ်ရှားကြပါလေရန်ကုန်မြို့မယန်းကြံခေါ်အခုသမာရွအထက်ကတင့်နေရမှာ BIA ဌာနချုပ်ရုံးလုံးရုံးဆိုင်တော့တဦးတည်းသောအမျိုးသမီးစစ်တီကတော့ခင်မျိုးချစ်ပါစစ်ယူစစ်ယူနီဖောင်းကြီးဝတ်ပြီးစစ်ရုံးချုပ်စာရေးစာဦးဌာနမှာအလုပ်လုပ်ပေးနေပါတယ်တကယ်ကဟိုချုပ်အောင်ဆန်းချုပ်ဝတ်တာဝန်ပေးတဲ့ရRadio ကအင်္ဂလိပ်လိုလာတဲ့အဖသတင်းတွေကိုဖမ်းယူပြီးလက်နက်စင်နဲ့ရိုက်လိုက်မှုပွားပြီးတော့ဗိုလ်ချုပ်အောင်ဆန်း၊တခင်တန်းထွန်း၊တခင်စိုး၊တခင်ပါဟိန်းတဲ့ဖက်ချစ်တော်လန်ရေးခေါင်းဆောင်တွေကိုကိုယ်တိုင်ရှုပ်ဝဲသွားရောက်ပေးရပါတယ်။ဂျပန်စစ်တပ်ဟာရေဒီယိုနားထောင်ရင်သေတံပေးမယ်လို့အမိန့်ထုတ်ထားတဲ့ကြားကတုတ်ဝက်ပြီးတော့ဖမ်းဆောင်ရတဲ့တာဝန်မှာဒီအတွက်ရတဲ့သူကနိုင်ငံကုန်ကြီးဒုတိယဝလာတတိယလာမသိပါဘူးမသိလို့ပေါ့လူလူဦးလာတို့ဓမ္မတို့လည်းမန္တလေးမှာဥရဇတ်နဲ့ဖသပလအဖွဲဖွဲ့ပြီးတော့အဲဖွဲ့တဲ့အခါမှာဒံကုန်မတော်ဖသပလမဖွဲ့ရသေးပါဘူးဒါပေမဲ့သူတို့ကဘာစုမှမရပါဘူးသူတို့ကလည်းဘာမှမလို့ခြင်းမဟုတ်ဘာပဲဖြစ်ဖြစ်ရောက်ခမျိုးချင်းနဲ့လူလူတော်မာတို့ဟာဘိုးချုပ်အောင်ဆန်းနဲ့အရင်နည်းဆုံးရဲဘော်နှစ်ဦးပါရပြည့်ရေပေါ်မှာတွေဖြစ်ပါတယ်နော်ဘာကြီးပါခင်ဗျာ
ဆရာဦးစွန်းရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးပါမယ်ရှင
်အမေရိကန်ပြည်တော်စုဟာဘိုကိုဟာရမ်စစ်သွေးကြွတွေတိုက်ထုတ်ဖို့အတွက်နိုင်ဂျီးရီးယားစစ်တပ်ကိုဆက်လက်ထောက်ပံ့သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်အမေရိကန်ပြည်တော်စုအနေနဲ့ဘိုကိုဟာရမ်အပါအဝင်အကြမ်းဖက်အစွန်းရောက်အုပ်စုတွေကိုတိုက်ထုတ်ပစ်နေတဲ့နိုင်ဂျီးရီးယားပြည်သူတွေကိုအားပေးဖို့အတွက်သမ္မတဘရက်အိုဘားမားရဲ့တိုက်တွန်းမှုနဲ့သူနိုင်ဂျီးရီးယားနိုင်ငံကိုရောက်လာခဲ့တာဖြစ်တယ်လို့မစ္စတာကယ်ရီကပြောဆိုပါတယ်အမေရိကန်အိန္ဒိယနှစ်နိုင်ငံကြားကာလကြာရှည်ရှေ့မတူးနောက်မဆုတ်ဖြစ်နေတဲ့နျူကလ িয়ার စွမ်းအင်ဆိုင်ရာသဘောတူစာချုပ်နဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နှစ်ဦးတနင်္ဂနွေနေ့မှာစတင်ဖြည့်ရှင်းနိုင်ခဲ့ပြီလို့သမ္မတဥပမာကပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံကို၃ရက်ကြာခရီးလာရောက်တဲ့သမ္မတဥပမာဟာအခုခရီးစဉ်အတွင်းမှာပဲအိန္ဒိယနိုင်ငံလွတ်လပ်ရေးရခဲ့ပြီးတဲ့နောက်ပထမအဆုံးချိန်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲနိုင်တဲ့အထိမ်းအမှတ်ဖြစ်ကျင်းပတဲ့နိုင်ငံတော်နေ့အခမ်းအနားကိုပထမအဆုံးချိန်အမေရိကန်သမ္မတအတူအနေနဲ့တက်ရောက်မှာလည်းဖြစ်ပါတယ်။အီဂျစ်နိုင်ငံမှာသမ္မတဟော့စနီမူဘာရက်ပြုတ်ကျသွားစေခဲ့ပြီးလူတွေအများပြားတည်ဆုံခဲ့ရတဲ့အထိဖြစ်ခဲ့တဲ့2011ခုနှစ်လူမှုအုံကြွမှုနှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားတနင်္ဂနွေနေ့ကပြုလုပ်ခဲ့ရမှာရင်းနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားပြီးတော့လူ15ယောက်တည်ဆုံသွားပါတယ်။ကိုင်ရိုမြို့နဲ့တခြားမြို့ကြီးနှစ်မြို့မှာကျင်းပတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားတိုက်ခိုက်မှုတွေမှာလူတွေဒါဇင်နဲ့ချီပြီးတော့ဒဏ်ရာရရှိသွားတယ်လို့ဆိုပါတယ်။
တရင်ချင်းချုပ်ကိုဥဆတ်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်အဲလစ်ဆန်ဖြစ်ပါတယ်ကျမရောနန္ဒာချမရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့သောတာရှင်တွေအားလုံးကို VOA ကထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.